Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ်ဇွန်လ16ရက်နေ့တောက်ချာနေမနေ့ဘက်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ဘက်အတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာမနက်ခင်းပါရှင်ကျမခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်မိုးတော်နဲ့ပဲတူပြပြပေးမှာပါမြန်မာနိုင်ငံဟာလူကုန်ကူးမှုအခြေအနေအနေဆုံးအဆင့် Tier 3မှာပဲဆက်ပြီးတော့ရှိနေသေးပဲလို့အမေရိကန်နိုင်ငံရဲ့ဌာနက2023အဆင့်ခန်းစာမှာပြောဖော်ပြထားပါတယ်ရုရှားကျူးကျော်စစ်ကိုဒဏ်ပြန်ဆစ်ဆင်ပြီးတိုက်ခိုက်နေတဲ့ယူကရိန်းကို NATO မဟာမိတ်အဖွဲ့တွေကအကူအညီဆက်ပေးမယ်လို့ပြောပါတယ်ဆီးရီးယားကဒုက္ခတွေအတွက်တော့နိုင်ငံတကာအလှူရှင်တွေကဒေါ်လာ10ဘီလီယံကျော်ကူညီမယ်လို့ကတိပေးကြပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုစုံမှုကြောင
့်ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့သတင်းပေးပို့ချက်တဲ့စောင်းပါတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ
်ရွာတော့လည်းများဟုတ်လေဒါမီးရှို့လို့ရတယ်ပေါ့ဒီနေလာကမ်းလူမျိုးနယ်အတွင်းမှာဒီအင်ဂျင်600ကျော်လောက်တော့ဒါမီးလောင်ပျက်စီးဆုံးရှုံးနေလို့ကျွန်တော်တို့ဒါသိရတာပေါ့ရှင်
ကမ်ဘလူးမျိုးနယ်မှာမေလတလတဲမှာတင်းအာနာသိန်းစစ်ကောင်စီတပ်တွေကရွာပေါင်း1800လောက်ကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောဆိုထားပါတယ်။မကြာမီပဲအပြည့်စုံကိုတင်ပြပေးပါမယ်။ရွှေကုတ်ကိုမြို့သစ်မှာတော့တရုတ်ကုမ္ပဏီတွေနဲ့အွန်လိုင်းရာဇဝတ်မှုတွေအကြောင်းဒါအပြင်ထိုင်းနိုင်ငံရောက်မြန်မာသတင်းသမားတွေရဲ့အခြေအနေဒါအပြင်ဩစတြေးလျနိုင်ငံကစိုက်ပျိုးမှုမျိုးဆိုင်ရာစောင်းပါစားတဲ့သတင်းပေးပို့ချက်တွေနဲ့စောင်းပါတွေကိုဥစွာတင်ဆက်ပေးပါပါအဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်မြမအရေးသုံးသက်ချက်ကျမရေးအစီအစဉ်တိုင်းရင်သတင်းလောဆောက်တဲ့ပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ဇော်မိုးကျော်တို့ပြောပြပါမယ
်ရုရှားရဲ့ကျူးကျော်မှုကိုခံရတဲ့ယူကရိန်းကစစ်ပွဲကိုကြည့်ရင်နေတို့မဟာမိတ်အဖွဲ့အနေနဲ့ယူကရိန်းဘက်ကနေဆက်ပြီးတော့ရက်တည်ပြီးတော့ကူညီပံ့ပိုးပေးဖို့လိုအပ်မှဖြစ်ကြောင်းပြနေတယ်လို့ NATO အတွင်းမှူးချုပ် Jens Stoltenberg ကကြေညာပွဲနေမှာပြောကြားလိုက်ပါတယ်။ Ukraine တပ်တွေက Russia တပ်တွေသိမ်းပတ်ထားတဲ့သူတို့နယ်မြေတွေပြန်ပြီးတော့လွတ်မြောက်ရေးအတွက်အချိန်အတော်ကြာမျှော်လင့်နေတဲ့ဒဏ်ပြန်ထိုးစစ်ဆင်မှုတွေကိုစတင်ခဲ့ပြီးအောင်မြင်မှုလည်းရလာတဲ့နောက်မှာအတွင်းမှူးချုပ် Stoltenberg က NATO ဌာနချုပ်မှာအခုလိုသတင်းတောက်တွေကိုပြောလိုက်တာဖြစ်ပါတယ်။ Brussels ကိုရောက်လာတဲ့ American Pentagon စစ်ဌာနချုပ်ပူတက်စီဦးစီးချုပ်များရဲ့အကြီးအကဲဗိုလ်ချုပ်ကြီး Mark မလီကလည်းယူကရိန်းတွေဘက်ကတိုးတက်မှုရှိလာတာတွေ့ရတယ်လို့ပြောပြီးဒါဟာခက်ခက်ခဲခဲတိုက်ရတာမျိုးဖြစ်ပြီးတော့ယူကရိန်းတပ်သားတွေရဲ့ရဲစွမ်းတပ်တွေနဲ့တိုက်ခိုက်ရေးကိုချီးကျူးပါတယ်။ NATO ကာကွယ်ရေးဝန်ကြီးတွေရဲ့အစည်းအဝေးမတိုင်ခင်အမေရိကန်ဥဆောင်တဲ့ယူကရိန်းဆိုင်ရာအဖွဲ့ကယူကရိန်းအတွက်စီးရေးကူညီပေးရေးကိစ္စရပ်တွေကိုချက်တဲ့ပရင်းနေမှာဆွေးနွေးပါတယ်။ယူကရိန်းအတွက်စီးရေးကူညီဆက်ပေးမှာဖြစ်ကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကအစည်းအဝေးဖွင့်ပွဲမှာပြောပါတယ်။ရုရှားရဲ့လေကြောင်းတိုက်ခိုက်မှုဒဏ်ခံရတဲ့ယူကရိန်းအရဲသားတွေကိုအကာအကွယ်ပေးဖို့ယူကရိန်းတပ်တွေအတွက်လေကြောင်းကာကွယ်စနစ်တွေချထားပေးဖို့လိုအပ်တယ်လို့လည်းပြောပါတယ
်စစ်ပွဲတံနဲ့ဆင်းရဲမွဲတေမှုနဲ့ငတ်မှုမှုဒဏ်တွေကိုခံရတဲ့ဆီးရီးယားနိုင်ငံသားတန်ပေါင်းများစွာအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီဒေါ်လာ 10.3 ဘီလီယံပေးအပ်ဖို့နိုင်ငံတကာအလှူရှင်တွေကကြာသာပတင်းနေ့မှာကတိပြုခဲ့ပါတယ
် SoI'm very proud to announce that we have raised together a total pledge of
2023ခုနှစ်အတွက်ယူရို 5.6 ဘီလီယံနဲ့2024ခုနှစ်အတွက်ယူရို 4.6 ဘီလီယံအပါအဝင်အကူအညီတွေကိုပေးဖို့ကတိကဝတ်ရရှိထားကြောင်းလူသားချင်းစာနာမှုဆိုင်ရာအကူအညီနဲ့အကြတဲ့စီမံခန့်ခွဲမှုဆိုင်ရာဥရောပကော်မရှင်နာယန်နစ်လန်နရာချီကပြောဆိုသွားခဲ့တာဖြစ်ပါတယ်ဥရောပသမဂ္ဂကအင်ရှင်ဖြစ်ကျင်းပခဲ့တဲ့ Brussels မြို့တော်ကစီးရီးယားအရေးညီလာခံမှာနိုင်ငံပေါင်း58နိုင်ငံနဲ့နိုင်ငံတကာအဖွဲ့အစည်းပေါင်း30တို့ကတက်ရောက်ပြီးကတိကဝတ်ပြုခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒါဟာကုလသမဂ္ဂကတောင်းခံထားတဲ့ပမာဏထက်တော့ဒေါ်လာတန်800လောက်လျော့နည်းနေပါသေးတယ်။ရန်ပုံငွေအကြတဲ့ကြောင့်စီးရီးယားနိုင်ငံတွေကလူ9000ကျော်လောက်အတွက်စားနပ်ရိက္ခာအကူအညီတွေပြတ်တောက်မှုနဲ့ကြုံရနိုင်တယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ် Antonio Guterres ကလည်းသတိပေးထားပါတယ်။ဒီညီလာခံကကတိပြုထားတဲ့ရန်ပုံငွေတော့စစ်ဖြစ်နေတဲ့စီးရီးယားနိုင်ငံတွေကဒုက္ခသည်တွေအပြင်အိမ်နီးချင်းနိုင်ငံတွေကိုရောက်ဖြစ်တဲ့တူရကီ၊လေဘနွန်၊ဂျော်ဒန်နိုင်ငံတွေမှာရောက်ရှိနေတဲ့စီးရီးယားဒုက္ခသည်9တန်းကျော်ကိုလည်းကူညီရမှာအသုံးပြုမှာဖြစ်ပါတယ်
။ Greece နဲ့ Italy ကြားကIonian ပင်လယ်ထဲမှာဥရောပကိုလာရောက်ဖို့အတွက်ကြိုးစားကြတဲ့ရွှေပြောင်းအခြေချသူ80လောက်တည်ဆုံးခဲ့ရတဲ့5ဖန်လေးနှစ်မြုပ်ပြီးတော့နောက်တနေ့မှာပဲ ကျတဲ့ပြည်နယ်မှာဂရိကယ်ဆေးလုပ်သားတွေဟာဒီပင်လယ်ပြင်ထဲမှာလေနဲ့လိုက်ပါလာသူတွေကအသက်ရှင်ကျန်သူတွေကိုလိုက်လံရှာဖွေကယ်ဆယ်ဖို့လုပ်နေကြပါတယ်။အခုချိန်ထိလူပေါင်း104ယောက်ကိုကယ်တင်နိုင်ခဲ့တာဖြစ်ပြီးတည်ဆုံးသူ88ဦးရဲ့အလောင်းတွေကို10ဦးနိုင်ခဲ့တယ်လို့ကံယူရန်ဆောင်တပ်ကပြောပါတယ်။ဒါပေမဲ့အသက်ရှင်ကျန်သူတွေရဲ့ပြောကြားချက်အရရန်နဲ့ချီးပြီးပျောက်ဆုံးနေစေဖြစ်ပြီးတော့အခုချိန်ထိကယ်ဆယ်ခဲ့သူတွေထဲမှာအမျိုးသမီးတွေကလေးငယ်တွေမပါသေးဘူးလို့ပြောပါတယ်။ဒါဟာဂရိနိုင်ငံရဲ့ပင်လယ်ရေချောင်းဆန်အဆိုးဝါးဆုံးဖြစ်ရတစ်ခုဖြစ်လာနိုင်တယ်လို့ကုလသမဂ္ဂဒုက္ခသည်များဆန်မဟာမင်းကြီးယုံကပြောပါတယ်။ဒီလေထဲမှာကလေးငယ်100လောက်ပါလာတာဖြစ်ကြောင်းအသက်ရှင်ကျန်သူတို့ကကာလမတဆိတ်ကန်းကဆေးရုံမှာဆရာဝန်တွေကိုပြောပြခဲ့တဲ့အတွက်ဒါဟာအတော်ခြောက်ခြားစရာဖြစ်တယ်လို့လည်းပြောပါတယ်။အသက်ရှင်ကျန်သူအများအပြားကသူတို့ဟာမိသားစုတွေမိတ်ဆွေတွေနဲ့လာခဲ့ကြတာဖြစ်ပြီးသူတို့ရဲ့အခြေအနေတွေအတော်ချိုးဝနေတယ်လို့လည်းပြောပါတယ်။ကင်းနဲ့တင်မော20ဆင်းရေရက်တင်မော10ဆင်းရဟတ်ရင်3ဆင်းနဲ့တခြားတင်မော9ဆင်းကမြေရဲပင်လယ်တွေကအနက်ဆိုင်ဆုံးအပိုင်းဖြစ်တဲ့ပယ်လော့ပိုနီးစ်ကျွန်းဆွယ်အနောက်ဖက်ရေပြင်ထဲမှာရှာဖွေနေကြဆဲပဲလို့ကယ်ရန်ဆောင်ပြောခွင့်ရကပြောပါတယ်။အခုဖြစ်စဉ်အတွက်ဂရိအစိုးရကအောက်မေပွဲနေ့ဖြစ်တုံးရကြတတ်မှတ်ကြောင်းကြေညာလိုက်ပြီးတော့ဒီဖြစ်စဉ်ကိုစုံစမ်းဖို့ဝိုင်းရင်အစိုးရရှေ့နေသူကိုတာဝန်ပေးလိုက်ပါတယ်။နိုင်ငံရေးပါတီတွေကလည်းဂျူ25ရက်အချင်းဖာမဲ့ရွေးကောက်ပွဲအတွက်မဲဆွယ်မှုတွေကိုဆိုင်းငံ့ထားပါတယ်။အသက်ရှင်ကျန်ရစ်သူတွေကအများစုကဆီးရီးယား၊ Egypt နဲ့ Pakistan နိုင်ငံတွေကဖြစ်ပြီးသူတို့ထဲမှာလူကုန်ကူးသူတွေပါမပါဂရိတာဝန်ရှိသူတွေကရှာဖွေနေကြပါတယ်
။ချမ်းသာတဲ့နိုင်ငံတွေမှာရွှေပြောင်းနေထိုင်သူတွေအပေါ်စန့်ကျင်မှုနဲ့လက်ရကျွန်းဝါဒီတွေကောင်းထောင်လာနေပေမဲ့ဒီနိုင်ငံတွေမှာရွှေပြောင်းနေထိုင်သူတွေဟာလွန်ခဲ့တဲ့ဆယ်စုနှစ်ကတည်းကစာရင်ပညာရေးအလုပ်အကင်နဲ့ဒေသခံတွေနဲ့ပေါင်းစည်းရေးတွေမှာပုံမကောင်းမွန်လာတယ်လို့ပါရီအခြေစိုက်စီးပွားရေးပူးပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ OECD ရဲ့အစိုးရခန်းစာအသစ်မှာဖော်ပြထားပါတယ်။လူရည်ရဲ့ထင်မြင်ယူဆချက်နဲ့ပဂရိအခြေအနေတွေကကွာခြားနေပြီးရွှေပြောင်းအခြေချနေထိုင်သူတွေရဲ့အခြေအနေတွေကတိုးတက်လာတယ်လို့ OECD ရဲ့နိုင်ငံတကာလူဝင်မှုကြီးကြပ်ရေးဌာနမူဝါဒဌာနခွဲအကြီးတန်းအရာရှိအသစ်သောမတ်စ်လီဘတ်ကပြောဆိုပါတယ် OEDC နဲ့ဥရောပကော်မရှင်တို့ကြာတာပရင်းတွေကပူးပေါင်းထုတ်ပြန်ခဲ့တဲ့လေးလာမှုအသစ်ကအရင်ယူဆချက်တွေနဲ့ကွဲပြားနေပြီးရွှေပြောင်းအခြေချသူဦးရေကလည်းဆက်လက်တိုးလာနေတယ်လို့ရွှေပြောင်းသူအများစုကလည်းတရားဝင်လမ်းကြောင်းတွေကလာကြတယ်လို့ဖော်ပြထားပါတယ်ရွှေပြောင်းအခြေချသူများအပေါ်စန့်ကျင်ပြောဆိုမှုတွေကလူမှုကွန်ရက်နဲ့သတင်းမီဒီယာတွေပေါ်မှာလှုံ့ဆော်နေကြပေမဲ့လက်တွေ့မှာတော့ချမ်းသာတဲ့နိုင်ငံတွေကဒေသခံတွေရဲ့တဝက်ကျော်ဟာရွှေပြောင်းနေထိုင်သူတွေအပေါ်အကောင်အဆိုးပြင်းထန်တဲ့သဘောထားတွေမရှိကြဘူးလို့ OEDC ရဲ့လေ့လာချက်မှာဖော်ပြထားပါတယ်
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 8433ဟိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ UI American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်American ပြည်ထောင်စုရဲ့နိုင်ငံကြေးဌာနရဲ့2023ခုနှစ်နှစ်စဉ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစိုးရခန်းစာထဲမှာမြန်မာနိုင်ငံကိုအဆိုးဆုံးအဆင့် Tier 3ထဲမှာဆက်ပြီးတော့ထည့်သွင်းထားပါတယ်။လူကုန်ကူးမှုတိုက်ဖျက်ရေးမှာထိထိရောက်ရောက်အရေးယူကင်တွယ်ဖို့အတွက်အခြေခံသတ်မှတ်ချက်ကိုတော့မှပြည့်မီအောင်မဆောင်ရွက်နိုင်ဘူးဆိုပြီးတော့မြန်မာနိုင်ငံကိုလူကုန်ကူးမှုမှာကမ္ဘာအဆိုးဆုံးအဆင့်မှာ2018ခုနှစ်ကလေးကထည့်သွင်းထားတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တွင်းမှာအာနာသိန်းစစ်ကောင်စီဟာကလေးစစ်သားအုံပြုမှုကိုရောအတင်းအဓမ္မလောကပေးခိုင်းစေမှုပုံစံကိုပါဆက်လက်ကျင့်သုံးနေတယ်လို့အမေရိကန်နိုင်ငံရဲ့ဌာနအစိုးရခန်းစာမှာဖော်ပြထောက်ပြထားပါတယ်။လူကုန်ကူးမှုတိုက်ဖျက်ရေးကိုထိထိရောက်ရောက်မလုပ်ဆောင်ခဲ့ပေမဲ့လည်းစစ်ကောင်စီဟာလူကုန်ကူးမှုတချို့ကိုစုံစမ်းစစ်ဆေးအရေးယူတာမျိုးတော့ရှိခဲ့တယ်လို့လည်းဒီအစိုးရခန်းစာမှာအတိအမှတ်ပြုထားပါတယ်။စစ်ကောင်စီက2022ခုနှစ်မှာလူကုန်ကူးမှုတားဆီးဥပဒေကိုပြဋ္ဌာန်းခဲ့ရမှာကလေးတငယ်တွေကိုလိင်ကုန်ကူးမှုအပါဝင်ဥပဒေအရကန့်သက်တင်းကျပ်မှုတွေလုပ်ခဲ့တယ်လို့လည်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်မှာစစ်ကောင်စီဟာနိုင်ငံရေးအတိုက်အခံတွေကိုဖိနှိပ်ဖို့ပိုးပြီးတော့အလေးထားလုပ်ကန်နေတာကြောင့်လူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုတိတိတသားကျဆင်းသွားစေတယ်လို့လည်းဖော်ပြထားပါတယ်။စစ်ကောင်စီကနိုင်ငံရေးအတိုက်အခံတွေနောက်ရိုဟင်ဂျာအတိုင်းဝိုင်းနဲ့အခြားလူနည်းစုလူမျိုးရေးဘာသာရေးရနည်းတဲ့အုပ်စုတွေကိုနှိပ်ကွပ်နေတာဟာလူကုန်ကူးမှုအန္တရာယ်ပိုးပြီးတော့ဖြစ်စေတယ်လို့လည်းအမေရိကန်နိုင်ငံရဲ့ဌာနရဲ့အစိုးရခန်းစာမှာဖော်ပြထားပါတယ
်။အီရန်နိုင်ငံကအမျိုးသမီးသတင်းတောက်တူဖြစ်သူနာဇီလာမာရူဖီယန်ဟာအ အထူးရတပ်ဖွဲ့ရဲ့မရေမကန်ပြောဆိုမှုကိုထုတ်ဖော်ရေးသားပြီးနောက်သူ့ရဲ့သတင်းစာတိုက်ကနေအလုတ်ထုတ်ခံခဲ့ရပါတယ်။မွတ်စလင်ဟတ်ဂျပ်ခေါင်းဆောင်မိုးစင်မှုနဲ့အထူးရတပ်ဖွဲ့ရရှိသူကသူ့အပေါ်စော်ကားပြောဆိုခဲ့တဲ့အကြောင်း Twitter လူမှုကွန်ရက်မှာထုတ်ဖော်ရေးသားပြောဆိုပြီးနောက်ရပ်ပိုင်းအတွင်းမှာပဲသတင်းစာတိုက်ကသူ့ကိုအလုတ်ကနေထုတ်လိုက်တယ်လို့မာရူဖီယန်ကကြာတာပတင်းနေမှာပြောဆိုခဲ့ပါတယ်။မျိုးရဲကကားစက်ရုံတစ်ခုမှာအရာရှိတူကသူ့ရဲ့ဝတ်စားဆင်မှုနဲ့ပတ်သက်ပြီးယုံရင်ကြမ်းတမ်းတဲ့စကားတွေနဲ့စော်ကားပြောဆိုခဲ့တယ်လို့တနင်္ဂနွေနေ့က Twitter မှာနာဇီလာမာရူဖီယန်ကရေးသားခဲ့တာဖြစ်ပါတယ်။သူ့ကိုအလုပ်ထုတ်လိုက်တဲ့သတင်းစာရဲ့အမည်ကိုတော့ဖော်ပြခြင်းမရှိပါဘူး။ဟတ်ဂျပ်ခေါင်းစည်းပေါ်ဝါစနစ်တကျမွေးတဲ့အတွက်ဘာသာရေးရဲတပ်ဖွဲ့ကဖမ်းဆီးထားခြင်းတည်ဆုံသွားခဲ့တဲ့အမျိုးသမီးငယ်မာရှာအာမနီရဲ့ဖခင်ကိုအင်တာဗျူးလုပ်ခဲ့လို့လည်းမနှစ်တုန်းကအီရာအာနာဘယ်နီကသူ့ကိုထောင်ချခဲ့ပါတယ်။သူကထောင်ထဲမှာရပ်ပေါင်း80နေခဲ့ရပြီးအာမခံနဲ့ပြန်လွတ်လာတာဖြစ်ပါတယ်။မနှစ်ကအစိုးရဆန္ဒပြပွဲတွေကိုရေးသားခဲ့တဲ့သတင်းတောင်နှုတ်လည်းတရားရေးရင်ဆိုင်နေပါတယ်။ရင်ဆိုင်နေရပါတယ်။အီရန်နိုင်ငံကကမ္ဘာပေါ်မှာသတင်းလွတ်လပ်ခွင့်အစိုးဆုံးနိုင်ငံအဖြစ်နိုင်ငံတကာသတင်းဖွဲ့စည်းတွေပေါ်ပြထားပါတယ်။
မြောက်ကိုရီးယားကကြေတပ်ရင်းနေမှာကိုရီးယားအရှိကန်လွန်ဒေတာကိုတာတို့ဖြစ်ပက်ထင်းတက်မစ်ဆိုင်းတုံး20နဲ့ပစ်ခတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။အခုလိုမြောက်ကိုရီးယားရဲ့ပစ်ခတ်မှုကနိုင်ငံတကာရန်စပ်မှုတိုးလာတဲ့အကြမ်းဖက်ဆောင်ရွက်မှုလို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကပြောပါတယ်
။今回の発射行動は関連する安保理決議に。
ဒီနေ့ပစ်ခတ်မှုကကုလသမဂ္ဂလုံခြုံရေးကောင်စီကနေချမှတ်ထားတဲ့ဆုံးဖြတ်ချက်ကိုချိုးဖောက်တာဖြစ်ပြီးနိုင်ငံတကာရန်စမှုတိုးလာစေတဲ့အကြမ်းဖက်မှုဖြစ်တဲ့အတွက်ပြင်းပြင်းထန်ထန်ရှုတ်ချကြောင်းပြောကြားလိုက်တာဖြစ်ပါတယ
်။အင်အားပြင်းစိုက်ကလုန်းမုန်တိုင်းဘီပါဂျွိုင်းဟာအိန္ဒိယနိုင်ငံဂူဂျရတ်ပြည်နယ်ကုန်းတွင်းပိုင်းကိုကြာတာပတိနေ့ညပိုင်းကဝင်ရောက်တိုက်ခတ်ခဲ့လို့အိန္ဒိယနိုင်ငံအနောက်မြောက်ပိုင်းနဲ့ပါကစ္စတန်တောင်ပိုင်းရှိနေရာအတော်များများမှာမိုးသည်းထန်စွာရွာသွန်းပြီးရုတ်တရက်ရစ်ကြီးတာလေပြင်းတိုက်ခိုက်တာတွေတွေ့ကြုံရနိုင်တယ်လို့တာဝန်ရှိသူတွေကသတိပေးထားပါတယ်။မုန်တိုင်းကပါကစ္စတန်နိုင်ငံမှာတော့ဆင်းပြင်းတဲ့ကံယူတန်းဘက်ကညတကောင်လောက်မှဝင်ရောက်တိုက်ခိုက်မယ်လို့ခန့်မှန်းနိုင်ပြီးမုန်တိုင်းကြောင့်မိုးကြီးတိုက်ထန်တာရေရှမ်းတာတွေဖြစ်နိုင်တဲ့အကြောင်းသတိပေးထားပါတယ်။သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူပြောပြပေးခဲ့တာပါအခုဆက်လက်ပြီးတော့သတင်းပေးပို့ချက်တွေကိုဦးစားတင်ပြပါမယ်။စကိုင်းတိုင်းကမ်ဘလူးခရိုင်အတွင်းစစ်ကောင်စီတပ်တွေရဲ့လက်ချက်နဲ့ကျွေးရောင်ပေါင်း18ရောင်ကအင်ဂျီ6ရောင်ကြောင့်မီးလောင်ဆုံးရှုံးခဲ့ပြီးအရသာတိကိုက်တိုက်ဆုံမှုတွေလည်းရှိခဲ့တယ်လို့ကမ်ဘလူးခရိုင်တပ်ကြွလှုပ်ရှားသူများအဖွဲ့ကထုတ်ပြန်ပြောဆိုပါတယ်။အခုဇွန်လအတွင်းမှာလည်းစစ်ကောင်စီနယ်မြေရှင်းလင်းရေးဆက်လက်လှုပ်ဆောင်နေတယ်လို့ဆိုပါတယ်။ကမ်ဘလူးဒေသအတွင်းလက်နက်ကိုင်ပဋိပက္ခတွေနဲ့အရသာတိကိုက်မှုတွေအခြေအနေသတင်းပေးပို့ထားတာကိုတော့ကိုညာဝင်းအောင်ကဆက်ပြီးပြောပြမှာပါ
။မေလအတွင်းမှာစစ်ကောင်စီတပ်တွေနဲ့ဒူစော်တီအဖွဲ့ဝင်တွေကနေမြေရှင်းလင်းရေးဝင်ရောက်ပြီးကမ်ဘလူးခရိုင်အတွင်းကကျေးရွာ18ရွာကနေအိမ်653လုံးကိုမီးရှို့ခဲ့တယ်လို့ကမ်ဘလူးခရိုင်တက်ကြွလှူရှားသူများအဖွဲ့ကသတင်းထုတ်ပြန်ပါတယ်။ကျွန်းလာမြို့နယ်အတွင်းကကျေးရွာ4ရွာကနေအိမ်25လုံးကျေးလက်ဆေးပေးကမ်းတစ်ခုနဲ့ဇဘကြီး၃လုံးကိုမီးရှို့ခဲ့ပြီးကမ်ဘလူးမြို့နယ်ကကျေးရွာ73ရွာကနေအိမ်620ကျော်နဲ့စာတင်ကျောင်း2ဆောင်မီးရှို့ခံခဲ့ရတယ်လို့ထုတ်ပြန်တာပါတချို့ကျေးရွာတွေဟာတစ်ကြိမ်မကအကြိမ်ကြိမ်မီးရှို့ခံခဲ့ရတာဖြစ်တယ်လို့လည်းကမ်ဘလူးခရိုင်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးနေစင်လက်ကပြောပါတယ
်ပြီးခဲ့တဲ့လမှာတော့ဒီကောင်စီဘက်ကနေပြီးတော့ဒီကမ်ဘလူးမြို့နယ်ထဲမှာစာလည်းတချို့ရွာတွေဆိုရင်တစ်ကြိမ်နဲ့မဟုတ်ခဲနဲ့နှစ်ကြိမ်သုံးကြိမ်ပြန်ပြီးတော့စစ်ကြောင်းခိုးတာတွေလုပ်တယ်ပြီးတော့ကျွာတော့လည်းများဟိုလည်းဒါမီးရှို့သွားတယ်ပေါ့ဒီမေလာကမ်ဘလူးမြို့နယ်အတွင်းမှာဒီအင်ဂျီ600ကျော်လောက်တော့ဒါမီးလောင်ပျက်စီးဆုံးရှုံးတယ်လို့ကျွန်တော်တို့ဒါစီးရင်ချက်လက်တွေအသိရပါဆင်တော့အချို့ကျွာတွေဆိုလို့ရှင်တော့50လုံးလောက်ရှို့ခံရတာရှိတယ်တချို့ကျွာတွေမှာဆိုလို့ရှင်လည်း50 60အဲ့လိုရှို့ခံရတာရှိတယ်ဆိုတော့ပြီးခဲ့တဲ့လစီးရင်စရာရတော့အင်ဂျီ600လောက်ထိတော့ရှို့ခံရတာပေါ့
ကမ်ဘလူးခရိုင်အတွင်းစစ်စင်ရေးတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူး။ဒါပေမဲ့ PDF တွေဟာကျေးရွာတွေကိုအခြေပြုပြီးလှုပ်ရှားနေတယ်လို့ဆိုပြီးအရသာထိခိုက်မှုတွေဖြစ်လာရင် PDF ကာကွယ်ရေးအဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်တာလို့စစ်ကောင်စီဘက်ကတုံ့ပြန်ဖြေရှင်းလိုက်ရှိပါတယ်။ဒီဇွန်လထဲမှာစစ်ကောင်စီတပ်ကပင့်တာတိုက်နယ်နဲ့ကိုးရောင်ဘုတ်တိုက်နယ်ကကျေးရွာတွေကိုဝင်ရောက်နယ်မြေရှင်းလင်းစစ်စင်ရေးတွေဆက်လုပ်နေတယ်လို့ဦးနေစင်လက်ကပြောပါတယ
်ပြီးခဲ့တဲ့နှစ်ရက်သုံးရက်လောက်ကပဲကမ်ဘလူးမြို့နယ်တွေကဇင်းကြီးရွာကိုစစ်ကြောင်းထိုးတယ်စစ်ကြောင်းထိုးပြီးတော့မှဘရောက်ပင်ရွာကစစ်ဘေးရှောင်တုံးဖြစ်တဲ့ဥသိမ်းဝန်းကိုဒါပြစ်သက်သွားတဲ့ဆိုတာမျိုးတွေလည်းရှိတယ်ဒါဂျွန်လအတွင်းမှာဖြစ်ခဲ့တာပေါ့နော်အဲ့တော့အဲ့ Senjaya Bangun Jema sih dia terak digo, aku misu sesi hari laut deh. Nampir apa yang datang ni dia, Shanggong Jiwa ule, misu sesi hari laut deh. Mana, elu gay, lalu kurang buat ni apa malay, elu sejauh ni macam mana, kurang buat macam ni cara ni, saka saka ni dia mah, sejauh ni tu bi misu hari tu, amai sih dia.
Kembali ke yang dua Jiwa ni mah, sejauh ni dia tu je, Jiwa aku pengen lu yari yari sih dulu.
ยาริโกลงว่าเปียมวยในรอบเวสิบเอ็ดช่องยาริยาริเลสีเดลูเปียวารีเขยันตะคุลงมาสิช่องยี่ด้วยหาชาวต้องงานนี่คนต้องยาสิในเดลูอุณหภูมิละก็เปียวารีสิบเอ็ดช่องนี่ก็รอตะชู่ยาริก็ดีมิชูขันยาบีเรนเอาทัดตัวเลยปีโอสิจังทัดตัวบีสุรานเนี่ยเปียวันนารีเลสีเดลูช่วยจะลงว่าจีกูดีลงว่ากูเปียวันลงมียาเลสิบเอ็ดช่องนี่เลสีเดลูเอร่ากันรอดี
ကမ္ဘာလူခရိုင်အတွင်းမှာကိုလုံးဝရွာပြတ်တယ်လို့ဖြစ်သွားပြီးတော့မှလုံးဝလူမနေတော့တဲ့ရွာတွေကတော်တော်များများရှိရပါတော့ဥမာအဖြစ်ပြောမယ်ဆိုရင်ပစ္စည်းကြီးလို့ရမှာနောက်ကပြင်လာလို့ရမျိုးပေါ့ရွာပြတ်တယ်လို့ဖြစ်သွားတာကျွန်တော်တို့ခံမှန်းလာကတော့ဒီတခရိုင်လုံးစာဆိုရင်စစ်ပေးဆောင်ဦးကြီးကချောက်တောင်းခုနှစ်တောင်းလောက်တော့ရှိနေခင်နေပြလက်ရှိမှာတော့မိုးရသည့်ဖြစ်တာကြောင့်စစ်ပေးဆောင် တိုင်ပွင့်နဲ့လေကြောင်းတိုက်ခိုက်မှုတွေစစ်ကြောင်းမပြတ်ဝင်ရောက်နေပြီးနေမြေရှင်းလင်းခံနေရတာကြောင့်စစ်ပေးဆောင်ဥယျာဉ်အရေအတွက်ဟာတိုးတက်တိုးလာနေတယ်လို့လဲစစ်ဆောင်တွေကိုကူညီဆောင်ရွက်ပေးနေသူတွေကပြောကြပါတယ်ခင်ဗျာ
ဒါကတော့သခိုင်းတိုင်းကမ်ဘလူးဘက်ကအခြေအနေတွေကိုကုညာဝင်းအောင်ပြောပြသွားတာပါဆက်လက်တင်ပြမယ့်အကြောင်းအရာတစ်ခုကတော့တရုတ်ကုမ္ပဏီတွေယင်းနီမြုံနိုင်လောက်ကန်နေတဲ့ကရင်ပြည်နယ်မြဝတီမြို့အနီးကရှေးကုတ်ကုမြို့တင်မှာစိုက်ဘာကျွန်းအဖြစ်လူကုန်ကူးခံရသူတွေဟာနိုင်ငံပေါင်း30ကျော်ကဖြစ်တယ်လို့ USIP လို့ခေါ်တဲ့ American ပြည်ထောင်စုငြိမ်းချမ်း Institute ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားမှု Jason Tower က VOA ကိုပြောဆိုခဲ့ပါတယ်မြန်မာထိုင်းတရုတ်သုံးနိုင်ငံပူးပေါင်းပြီးနှိမ်နှင်းမှုကြိုးစားနေပေမဲ့ရွှေကုတ်ကမှစိုက်ဘာရာဇဝတ်မှုအပအဝင်နိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေတိုးပွားလာနေတဲ့အခြေအနေရှိနေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့မတ်အင်ဂျင်နိုင်ကဆက်ပြီးပြောပြမှာပါ
ရာဇဝတ်မှုအတော်များများကျူးလွန်နေတယ်လို့ယူဆရတဲ့ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီမြို့နားကရွှေကုတ်ကိုမြို့တစ်ကိုတင်ပို့နေတဲ့ထိုင်းလျှက်စစ်တပ်အားတွေကိုပြီးခဲ့တဲ့သတင်းပတ်အတွင်းထိုင်းဆိုရကဖြတ်တောက်ခဲ့တာပါဒီအခြေအနေတွေကိုကြိုတင်တွက်ဆထားတဲ့လုပ်ငန်းပိုင်ရှင်တွေဘက်ကလည်းကိုယ်ပိုင်မီးစက်တွေပြင်ဆင်ထားတဲ့အတွက်အဲ့ဒီမြို့မှာရှိတဲ့လုပ်ငန်းတွေအနောက်ရှက်မရှိဆက်လက်လက်ပတ်နေတယ်လို့မျက်မြင်တွေက VOA ကိုပြောပါတယ်တရုတ်ရင်းနှီးမြှုပ်နှံသူတွေတိစောက်ထားတဲ့ကာစီနိုလောင်းကစားရုံတွေဖျော်ဖြေရေးအဆောက်အုံတွေနဲ့ပြည့်နှက်နေတဲ့ရွှေကုတ်ကူမြို့တင်မှာအခုအခါအင်တာနက်ဆိုင်ဘာရာဇဝတ်မှုတွေလူကုန်ကူးမှုတွေမူးယစ်ဆေးဝါးရောင်းဝယ်မှုစတဲ့နိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေတစ်နှစ်တခြားများပြားလာနေတယ်လို့စွပ်စွဲခံထားရပါတယ်ဒါနဲ့ပတ်သက်လို့ Washington DC အခြေစိုက် USIP ကို American ပြည်ထောင်စုငြိမ်းချမ်းရေးနဲ့ Institute ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူး Jason Tower က VOA ကိုခုလိုပြောပါတယ
် But you've seen since the pandemic that the forms of criminality there have expanded.
COVID ကရောဂါစတင်ကလေးကအဲ့ဒီနေရာမှာရာဇဝတ်မှုပုံစံတွေကျယ်ပြန့်လာတာကိုတွေ့မြင်ခဲ့ရပါတယ်။တခါစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာလည်းရာဇဝတ်မှုတွေဟာအလွန်အလွန်ကိုများပြားလာတာတွေ့ကြရပါတယ်။တောင်ရင်းမြစ်တစ်လျှောက်ရှိနေတဲ့အဲ့ဒီဒေသမှာလူကုန်ကူးခံရတဲ့လူတွေဟာနိုင်ငံပေါင်း30ကျော်ကဖြစ်ပါလေ။ဒါဟာအရှိတောင်အရှမှာစိုက်ဘာကျုံပြူမှုလူကုန်ကူးခံရတဲ့နိုင်ငံစုစုပေါင်း46နိုင်ငံထဲကမြန်မာနိုင်ငံရွှေကုတ်ကူမှာရှိနေတာဟာနိုင်ငံပေါင်း30ကျော်ကဖြစ်ပါလေ
။တရုတ်ကုမ္ပဏီကြီးဖြစ်တဲ့ Yatai IHG ကရင်းနှီးမြှုပ်နှံတိစောက်ထားတဲ့အဲ့ဒီမျိုးတက်မှာမြန်မာစစ်တပ်လက်အောက်ခံဖြစ်တဲ့ BGF ကရင်နယ်ချားဆောင်တပ်ဖွဲ့ကကြီးစိုးနေတယ်လို့လဲ Jason Tower ကဆိုပါတယ်။ရွှေကုတ်ကမှာစိုက်ဘာရာဇဝတ်မှုတွေများပြားလာနေတဲ့အခြေအနေကိုသူကအခုလိုဆက်ပြောပြပါတယ
်။ So these online scams and fraud which
ဒါကြောင့်တရုတ်နိုင်ငံသားတွေကိုပြစ်မှတ်ထားတဲ့ online လိမ်လည်လှည့်ပြားမှုတွေဟာအခုဆိုရင်ကမ္ဘာလုံးဆိုင်ရာကအင်တာနက်သုံးစွဲသူတွေကိုပါပြစ်မှတ်ထားလာတာဖြစ်ပါတယ်။ဂျပန်ဥရောပတလွန်းနဲ့အမေရိကန်နိုင်ငံသားတွေကို online crypto ငွေကြေးနဲ့ပတ်သက်လို့လိမ်လည်လှည့်စားတာတွေကိုတွေ့နေရပါတယ်။ဒါဟာမြန်မာနိုင်ငံမှာအာဏာသိမ်းပြီးကတည်းကရာဇဝတ်မှုတွေကျယ်ပြန့်လာပြီးပုံစံသစ်အနေနဲ့ကျူးလွန်နေတာတွေအများကြီးရှိနေတာကျွန်တော်တို့တွေ့နေရပါတယ်
။လက်ရှိရွှေကုတ်ကမှာဖြစ်နေတဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသူတို့သဘောထားကိုလူသိရှင်ကြားထုတ်ဖော်ပြောဆိုခြင်းမရှိသေးကြောင်း AP သတင်းဌာနမှဖော်ပြထားပါတယ်။ ဒါပေမဲ့နိုင်ငံပိုင်ဖြစ်တဲ့မြန်မာအလင်းသတင်းစာရဲ့မေလ31ရက်နေ့စာဆောင်မှာတော့မြန်မာနိုင်ငံဆိုင်ရာတရုတ်တံမဲကြီးချန်ဟိုင်းဟာပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဆိုထုအပါအဝင်အစိမ့်မြင့်ရဲရာရှိတွေနဲ့တွေ့ဆုံခဲ့ပြီးတရုတ်မြန်မာထိုင်းနယ်စပ်တွေမှာနိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေကိုတိုက်ဖြတ်ရေးပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးခဲ့ကြောင်းဖော်ပြထားပါတယ်ရှင
်။ဒါကတော့ကရင်ပြည်နယ်ရွှေကိုကိုဘက်ကအွန်လိုင်းရာဇဝတ်မှုတွေအကြောင်းမှတ်အင်ခြင်းနိုင်ပြောပြသွားတာပါ။ဆက်လက်ပြီးတော့မြန်မာနိုင်ငံကသတင်းသမားတွေအကြောင်းကိုပြောပြပါအောင်မယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ဖိနှိပ်မှုတွေနဲ့လုံခြုံမှုမရှိတာကြောင့်မြန်မာသတင်းသမားအချို့ထိုင်းနိုင်ငံဘက်ကိုတိမ်းရှောင်လာပါတယ်။သတင်းသမားတွေဟာစိတ်ပန်းဆိုင်ရာရုပ်ပန်းဆိုင်ရာအခက်အခဲတွေကြုံတွေ့ရနေရတယ်လို့သတင်းဌာနတာဝန်ရှိသူတွေကပြောဆိုပါတယ်။ဒါပေမဲ့လည်းစစ်မှန်တဲ့သတင်းတွေပေးပို့နိုင်ဖို့အတွက်ဆက်လက်ကြိုးစားသွားမှာဖြစ်တယ်လို့လည်းပြောဆိုပါတယ်။ဒီအကြောင်းမညိုညိုလင်ကမေးမြန်းတင်ဆက်ထားပါတယ
်။အနာကိုဒုဥချွန်နဲ့စွတယ်လို့ထက်ခါ
ပြပကိုတင်းရှောင်လာကြရတဲ့သတင်းမီဒီယာတွေကသတင်းသမားတွေဟာစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာအခက်ခဲနဲ့စိန်ခေါ်မှုတွေကြုံတွေ့နေရတယ်လို့ Delta News Agency ကိုတီထောင်သူတဦးလည်းဖြစ် Editor ချုပ်လည်းဖြစ်တဲ့ကိုစိုးရကပြောပါတယ
်သတင်းထောက်တွေပေါ့နော်ကျွန်တော်တို့ဥဆောင်သူတွေကအကုန်လုံးဒီမှာပါဝင်တဲ့လူတိုင်းကစိတ်ပိုင်းဆိုင်ရာပြဿနာတွေရှိတယ်အကုန်လုံးမှာကအိမ်ကိုစွန့်ပြီးတော့သူတို့လာတယ်နောက်ပြီးကျတော့တစ်ဖက်အထက်မှာလည်းမိသားစုတွေရှိတဲ့သူတွေရှိတဲ့အဲ့လိုမျိုးတွေဆိုတော့စိတ်ပန်းဆိုင်ရာပြဿနာတွေအများကြီးရှိတယ်ဖိအားတွေဒီမှာတရားဝင်နေထိုင်တဲ့သူတွေရှိတယ်တရားမဝင်နေထိုင်ရတဲ့သူတွေလည်းရှိတယ်အဲ့တော့ဒီတစ်ဖက်မှာလဲဒီကိုယ့်ရဲ့ professional အလုပ်ရဒီသတင်းတွေကိုလုပ်နေရပေမဲ့လဲတစ်ဖက်မှာလဲဒီစိတ်ပန်းဆိုင်ရာဖိစီးမှုကြောင့်ဖြစ်လာတဲ့လူတွေရဲ့ကျမ်းမာရေးအချိန်တွေပေါ့အဲတော်တော်များများကကျမ်းမာရေးဟိုယူရင်းတာတွေရှိတယ် main key တွေဆိုရင်ကိုဝင်ကာလမှာကိုဝင်ပြတ်ကြတာတွေရှိတယ်ဒါကအခုကျွန်တော်တို့သတိထားမိသလောက်ကျွန်တော်တို့လက်လှမ်းမိသလောက်ကျွန်တော်တို့ဒီတည်ရသလောက်ထဲမှာတင်ဟို3 4 5ရောက်မျိုးသမီး journalist တွေဒီပြဿနာကိုရင်ဆိုင်နေတာ
Delta News Agency ဟာမြန်မာနိုင်ငံမှာစစ်အာဏာမသိမ်းခင်ကတရားဝင်ထူထောင်ထားတဲ့သတင်းဌာနတစ်ခုဖြစ်ပြီးအာဏာသိမ်းပြီးနောက်ပိုင်းသတင်းဌာနလုတ်ပိုင်ခွင့်ပယ်ဖျက်ခံရတဲ့အပြင်သတင်းဌာနမှာအလုံးလုံးနေတဲ့သတင်းသမားတွေကိုလည်းဖမ်းဆီးအရေးယူတာတွေရှိတာကြောင့်တင်ဆောင်ခဲ့ကြရတာပါ။
ကျွန်တော်တို့က2017တည်းကဒီအနေကအရေးတိုင်းဒေတာအခြေဆိုင်လိုကယ်မီဒီယာဆိုပြီးတော့ရည်တည်ခဲ့တယ်။ဒါပေမဲ့အာဏာသိမ်းပြီးတဲ့အာဏာသိမ်းပြီးခြင်းမှာပဲကျွန်တော်တို့တွေကဒီအာဏာသိမ်းဖြစ်စဉ်ကြောင့်ဒီလူဆန္ဒပြမှုတွေပထမတော့ငင်းငင်းသာဆန္ဒပြတယ်ARD တတိုင်းလုံးမှာအဲ့တော့ဟိုအဲ့ဒီဟာတွေကိုကျွန်တော်တို့တွေဟို live တွေလွှင့်နေနောက်ဆက်ပြီးတော့ပြစ်ခတ်မှုတွေဖြစ်လာတဲ့အခါမှာ ARD တိုင်းမှာဆိုဖျားဖို့မှာအရင်ဆုံးဆက်ပြီးတော့တည်တယ်။အဲ့လိုမျိုးသတင်းတွေပေါ်ပြလာတဲ့အခါမှာကျွန်တော်တို့သတင်းတောက်တွေကိုသူတို့live ပြီးတော့ဖန်တာတွေရှိလာတယ်ကျွန်တော်တို့အခု AR ဟို AR တိုင်းထဲမှာရှိတဲ့ data data RAM ဟိုသတင်းတော့တရားဆိုရင်အခုပသိမ်ထောင်မှာရှိနေတယ်ဒီ data new agency ကိုအစိုးရကဒီထုတ်ဝေခွင့်ကိုတည်ဝင်ဖျက်ခဲ့တယ်အခုဆိုရင်ဆရာနာသိမ့်ပြီးတော့တနိုင်ငံလုံးတိုင်းတာမှာဒီ media 73ကိုသူတို့ပိတ်လိုက်တယ်ထဲမှာ DN ကပါတယ်နောက်ပြတော့အဲ့လိုမျိုးကျွန်တော်တို့ကိုပုံမှန်တွေအပြင် brand တွေကတ်တယ်ကျွန်တော်ဆိုရင်အကျန်းဖက်ပုံမှန်တွေနဲ့ပါသူတို့တတ်ထားတယ်အဲ့တော့ဟိုဒီအခြေအနေကကျွန်တော်တို့ကဒီ AR တိုင်းထဲမှာနေပြီးတော့ရှိနေတဲ့ဖြစ်စဉ်အမှန်ကိုဟိုမှန်ကန်တင်ဆက်ဖို့ကိုဘယ်လိုမှမဖြစ်နိုင်တဲ့အချိန်လေးကျင်းတည်တယ်ကျွန်တော်တို့ဒီမှာဆက်ပြီးတော့ကျွန်တော်တို့သတင်းမီဒီယာရဲ့ကျင့်ဝတ်ရရက်တည်ပြီးတော့အရှိကိုအရှိတိုင်းအမှန်တိုင်းပြီးတော့ပို့လုပ်ရင်တော့မှပဲကျွန်တော်တို့ကဖန်ဆီးထောင်ချခံမှာကျင်းတည်တဲ့အတွက်ကျွန်တော်တို့ကဟိုရွှေ့လာတာ
စစ်ဆိုးရအနေနဲ့သတင်းမီဒီယာတွေကိုဖိနှိပ်ထုတ်ကင်မှုတွေလုပ်တဲ့အပြင်သတင်းအမှန်ကိုတင်ပြနေတဲ့သတင်းသမားတွေကိုလည်းသူတို့ရဲ့ရန်သူလိုသဘောထားနေတာဖြစ်တယ်လို့လည်းပြောပါတယ်
အနာသိန်းနဲ့စစ်တပ်ကတော့ဒါကသူတို့ကတော့အစိုးရကရန်ကပြတ်ပြီးသားဟိုဒီသူတို့ရဲ့ရည်မှန်းချက်ကိုတိတိကျကျလုပ်တဲ့ခါမှာဒီဒီမိုကရေစီစနစ်ပြတ်သုံးသွားတာနဲ့ခုနကသတင်းလူတွေရဲ့သတင်းသိပိုင်ခွင့်သတင်းလွတ်လပ်စွာပြောဆိုပိုင်ခွင့်ရေးသားပိုင်ခွင့်တွေကိုဒါကဆုံးရှုံးသွားတာပဲဒါပေမဲ့ဓမ္မထပ်ပြီးတော့ထူကြတာကသူတို့တွေကဒီသတင်းသမားတွေကိုတော်လှန်ရေးအင်အားစုတွေနဲ့တပြင်းညီသူတို့ကရန်သူဖြစ်တတ်မှတ်တာအဲ့တော့ကျွန်တော်တို့မြန်မာနိုင်ငံထဲမှာသတင်းသမားတွေဆိုတာကဟိုအသက်ခံရတာတွေဟိုဖန်ဆီးထောက်ချခံရတာတွေနှိပ်စက်ခံရတာတွေကအချက်လက်တွေက
ပြောပြလို့ရတယ်ကျွန်တော်ရှိမှာပဲကျွန်တော်တငယ်ချင်းအဲတရင်အရီတာတယောက်လက်နဲ့ကြီးထိမှန်ပြီးတော့တည်သွားတယ်အဲကျွန်တော်ကိုယ်တိုင်လည်းတန်ရရခဲ့ကျွန်တော်တို့တွေကဒီပြိပခါထဲမှာတရင်သမားတွေကိုယ်တိုင်ကသူတို့ရဲ့အဓိကပြစ်မှတ်အနေနဲ့ကျွန်တော်တို့ရင်ဆိုင်နေရတယ်တရင်တောက်တွေဒီကားနဲ့တိုက်ပြီးတော့အဖမ်းခံရတယ်ထောင်ထဲမှာမင်းကလေးတရင်တောက်တွေပြင်းပြထန်ထန်နှိပ်စက်ခံထားပြီးတော့မှအခုချိန်အထိကျွန်တော်တို့ရှိမှာကဟိုစိတ်ကူနေရတဲ့အမျိုးသမီးတရင်တောက်တွေရှိတယ်သူတို့ဒီစစ်တပ်ရဲ့လက်ထက်ကိုရောက်သွားတယ်ထောင်ထဲမှာဖမ်းဆီးနှိပ်စက်ရိုက်နှက်ခံရတယ်အဲသူတို့ပြန်လွတ်လာသည့်တိုင်အောင်ဒီအထဲမှာခံနေရတဲ့ရုပ်ပန်းဆိုင်ရာဝေဒနာတွေကိုအခုသူတို့တစ်ဖက်မှာအလုံးလုံးဝင်နေတစ်ဖက်မှာကုနေရတယ်အဲဆိုတော့အဲ့ဒီအခြေအနေတွေအဲ့ဒီအခြေအနေတွေထဲမှာကျွန်တော်တို့တွေရဲ့အလုံးလုံးနေရတယ်ကျွန်တော်တို့တွေရဲ့ပြည်သူကိုပေးနေရတဲ့တည်နေကတခြားလူတွေနဲ့တူမှာမဟုတ်ဘူးအဲကျွန်တော်တခုဟိုဒီသတင်းမီဒီယာကျင်းဝင်းနဲ့ပတ်သက်ရင်ကျွန်တော်တို့တွေအများအားဖြင့်စင်ခုံမှုရှိတယ်အဲဟုတ်တယ်ကျွန်တော်တို့တွေကအဲဒီမြန်မာပြည်ရဲ့ဒီတောင်ရင်းမြစ်အနီးဆုံးနေရာမှာကျွန်တော်တို့နေပြီးတော့အဲသတင်းတွေကိုပို့ထားတဲ့အခါမှာဥရောပမှာနေပြီးတော့စဉ်းစားတဲ့သူတွေတဲ့တော့ကျွန်တော်တို့ကစင်မီတွေပို့ဟတ်တာပေါ့ကျွန်တော်တို့သတင်းတွေမှာညှော်နှံ့နေပို့ပါတာပေါ့အဲဒါပေမဲ့ကျွန်တော်တို့ကဘလို့ပဲဖြစ်နေနေကျွန်တော်တို့တွေကသတင်းသမားဖြစ်တဲ့အတွက်တော့ကိုယ်လိုရမယ့်အလုပ်ကိုကျွန်တော်တို့တွေအတိုင်းအတာလုပ်ဖို့ကြိုးစားနေကြပါတယ
်ဆရာနာတိတ်နှစ်ကျော်ကာလမှာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့
သတင်းလွှတ်ခွင့်နဲ့တိုင်းပြည်ရဲ့ဒီမိုကရေစီရေးကိုလိုလားတဲ့သူတို့လိုသတင်းသမားတွေကတော့ဘယ်လိုအခြေအနေမျိုးတွေပဲကြုံရတတ်နိုင်သလောက်လုံနိုင်သလောက်မှန်ကန်တဲ့သတင်းတွေပြည်သူတွေစီရောက်အောင်တော့ရှိတဲ့နေရာကနေဆက်လက်လှုံ့ဆော်သွားမှာဖြစ်တယ်လို့လည်းကိုစိုးရကပြောဆိုခဲ့ပါတယ်ရှင
်ဒါကတော့မြန်မာနိုင်ငံကနေတင်ဆောင်လာခဲ့ရတဲ့သတင်းသမားတွေအကြောင်းကိုမှညွညွလွင်ပြောပြသွားတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့နိုင်ငံတကာစောင်းပါတဲ့ပုဂ္ဂိုလ်တင်ပြပါအောင်မယ်။ဩစတြေးလျနိုင်ငံ Queensland ပြည်နယ်မှာမျိုးရင်းအပင်တွေနဲ့အပြိုင်အဆိုင်ပေါင်းပင်တွေတိုးလာတဲ့ပြဿနာကြုံနေရပါတယ်။ပေါင်းပင်တွေများလာမှုကြောင့်တရိတ်ဆန်တွေရဲ့ရဝန်းထိခိုက်တဲ့အပြင်မီးလောင်လွယ်တဲ့ဘေးရန်ကိုလည်းစိုးရင်ရပါတယ်။ Queensland ပြည်နယ်အရှေ့တောင်အရက်ကမြေပိုင်ရှင်တို့ကတော့ပေါင်းသက်ဆေးတွေသုံးမဲ့အစားစိတ်တွေကိုမွေးမြူပြီးပေါင်းရှင်းလင်းတာကိုလှုပ်ဆောင်နေပါတယ်။ AP သတင်းဆောင်ပါတပုတ်ကိုအခြေခံပြီးမတ်အီသန်စင်ကပြောပြပေးပါမယ
်။နေပူမရှောင်မိုးရွာမရှောင်တောင်ဆောင်တွေမှာမကျန်စိတ်တွေကအပင်တွေကိုတနေကုန်စားနေပါသည်။ဒါကြောင့်ဩစတြေးလျနိုင်ငံ Queensland ပြည်နယ်တောင်ပိုင်းကနေရာတချို့မှာပေါင်းပင်တွေကိုရှင်းလင်းဖို့စိတ်တွေကိုသုံးနေကြပါသည်။
So usually they go through 1 to 2 acres per week of weeds and they can eat camphor.
ဆေးကြီးကတပတ်ကိုပေါင်းပင်2အေကာအထိစားနိုင်ပါတယ်။ဆေးရကြီးအရိုင်းပင်တွေပါဝင်ပေါင်းပင်မျိုးစုံကိုစားတာပါ
။ပေါင်းပင်တွေဖုံးလွှမ်းနေတဲ့တောင်ကုန်းကိုရက်အနည်းငယ်အတွင်းမှာဆေးအကောင်တရာကဝိုင်းစားပေးလိုက်ရင်ရက်ပိုင်းအတွင်းမှာစိုက်ပျိုးနိုင်တဲ့လေမြေဖြစ်ပြောင်းလဲနိုင်မှာဖြစ်ပါသည်
။ So they can work in pretty steep terrain where
ဆေးတွေရင်နေမောင်းလို့မရတဲ့ဒီမက်ဆောက်တဲ့တောင်ဆောင်တွေမှာလည်းဆေးတွေကတော့ပြောစားနိုင်တယ်လေ။ဒါကြောင့်မလို့ဘေးဖြစ်စေတဲ့ပေါင်းသက်ဆေးတွေတုံးစရာမလိုပဲနဲ့စိတ်တွေနဲ့အစားထိုးနိုင်တာပါ
။ဝယ်ထားတာ18လပဲရှိသေးတဲ့မြေကွက်မှာအစိတ်တောက်ဖြစ်စေတဲ့ဓာတ်ပစ္စည်းတွေမတုံးကျင်နဲ့မြေပိုင်ရှင်ကိတ်ကလည်းစိတ်တွေကိုငှားရမ်းပြီးတော့ပေါင်းပင်ရှင်းလင်းနေပါလေ
။ Kills off everything. So, you know, obviously kills off what's
ပေါင်းသက်ဆေးတွေတုံးရင်မြေပေါ်ကအပင်တွေဒါမှကမြေရောက်ကအနုစီဝါပိုးကောင်တွေကိုပါတက်ပြီးသားဖြစ်သွားပါတယ်။မြေပိုင်ရှင်တွေပဲပေါင်းပင်ရှင်းလင်းကြတာမဟုတ်ပါဘူး။ပေါင်းပင်တွေကြောင့်တော်မီလောင်လွေတာကြောင့်ဒီလိုပေါင်းပင်ရှင်းလင်းမှုကဒေသဆိုင်ရာမိသက်ဌာနကိုလည်းအထောက်အကူဖြစ်စေတာပါ
။ We had to think of other means necessary to reduce the hazard due to weather conditions.
ဥရုယာဒီဘေးအနေအခြေအနေတွေကိုလည်းထည့်စဉ်းစားရသေးတာကြောင့်ပေါင်းပင်တွေကိုမီးရှို့ခြင်းနဲ့ရှို့လို့မဖြစ်နိုင်ပါဘူး
။ပေါင်းပင်တွေကိုရှင်းလင်းရမှာစိတ်တွေကအသုံးဝင်ပေမဲ့လည်းစိတ်တွေကိုထိန်းချောက်ရတာကတော့မလွယ်ကူလာပါဘူး။
Goats are known to be escape artists. So are you
taking... ဒီစိတ်တွေကကျွန်းကျန်းကျွန်းကျင်တဲ့ကိုခိုးထွက်တယ်လို့ကျမရဲ့ခြံစည်းရိုးလုံအောင်လို့အများအားစောင့်ကြည့်နေရပါတယ
်။စိတ်တွေတတုပ်ကြီးသွားလာနေတာကိုတွေ့တဲ့အခါစိတ်ဝင်စားသူတွေကကားရဲ့ပြီးတော့တောင်မေးကြပါတယ်
။ Yeah, I've had a few people slow down seeing me with the goats on M1.
အဝေးပြေးလမ်းမကြီးပေါ်မှာကျမနဲ့စိတ်တွေနဲ့တူတူသွားနေတာကိုတွေ့တဲ့သူတချို့ကဘာဖြစ်နေရလဲဆိုပြီးတော့ကားရဲ့ပြီးတော့တောင်မှမေးကြပါတယ်ရှင့်။
စိတ်တွေကစားပေးကြတဲ့အတွက်ပေါင်းပင်တွေကိုရှင်းလင်းရမှာဘေးဖြစ်စေတဲ့ပေါင်းသက်ဆေးတွေလည်းသုံးစရာမလိုတော့ပါဘူးရှင
်။ဒါကတော့မတ်အီသန်စင်ပြောပြသွားတာပါ။ VO ရဲ့တောက်ကြနေမနေ့ဘက်အတန်လွင်စီစဉ်တွေကိုဆက်လက်ထုတ်လင့်နေတာပါ။မကြမီဘက်အပတ်စဉ်ကဏ္ဍတွေကိုနားတော်တာချစ်ရှုနားတော်တာဆင်ရပါပဲ
။သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှတ်တွေရယူနိုင်ပါပြီ။ က်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VO ရဲ့တောက်ကြနေမနေ့ဖက်ရေဒီယိုရုပ်သံအစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါရေဒီယိုတန်လွင့်အစီအစဉ်တွေကိုတော့လိုင်းနိုမီတာ25 kHz 11.33 လိုင်းနိုမီတာ40 kHz 11.33လိုင်းနိုမီတာ51 kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဆက်လက်ပြီးတော့မြမရေးသုံးသက်ချက်ဂျမရေးအစီအစဉ်နဲ့တိုင်းရင်တည်နှောအစီအစဉ်တွေကိုစတိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ကတော့ဥအောင်ခင်တင်ပြတဲ့မြမအရေးသုံးသက်ချက်အစီအစဉ်ဖြစ်ပါတယ်မျိုးပြစစ်စင်ရေးအခြေအနေဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ်စစ်တပ်ကတနက်နဲ့ပြစ်တဲ့အတွက်ငြိမ်းချမ်းစွာဆန္ဒပြတဲ့လူငယ်တွေဟာပျောက်ကြားစစ်သည်တွေဖြစ်လာကြပါတယ်ဒီလူငယ်တွေဟာအသက်ဆုံးပြီးမျိုးပြတိုက်ပွဲဆင်နွှဲနေကြတာပါဒီအကြောင်းဦးအောင်ခင်ကရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ဆက်ထားပါတယ်
လွန်ခဲ့တဲ့နှစ်နှစ်အတွင်းမှာမြို့ပြစစ်စင်ရေး2000ကျော်ဆင်နွှဲနိုင်ကြောင်းရန်ကုန်တိုင်းစစ်ဒေသခွဲဌာနချုပ်ကထုတ်ပြန်တာကိုဇွန်လ4ရက်နေ့ထုတ် Press Photo Agency သတင်းမှာဖော်ပြပါတယ်။အထူးစစ်စင်ရေးအဖွဲ့ပကဖပြည်သူ့ကာကွယ်ရေးအဖွဲ့မြို့ပြပျောက်ကြားအဖွဲ့နဲ့အခြားတော်လှန်ရေးအင်အားစုတွေဆင်နွှဲတဲ့မြို့ပြတိုက်ပွဲတွေဖြစ်ပါတယ်။ဒါဟာຫນွေဦးတော်လှန်ရေးရဲ့ထူးခြားချက်တစ်ခုပါ။ပုံမူကြီးအစ်စ်အပါဝင်စစ်ကောင်စီတပ်သား600ကျော်တေဆုံးပြီး900ကျော်ဒဏ်ရာရရှိတယ်လို့ဆိုပါတယ်တော်လိုင်းရဲဘော်80ကျော်ကြာဆုံးပြီး100ကျော်ဒဏ်ရာရရှိပါတယ်တဲ့စစ်စင်ရေးမှာစစ်ရေးပြင်ပ1000အုပ်ချုပ်ရေးပြင်ပ800နဲ့စီးပွားရေးပြင်ပ200ကျော်ပါဝင်ပြီးအကြိမ်900ကျော်ပြစ်ခတ်တိုက်ခိုက်ပြီးအကြိမ်1500ကျော်ဖောက်ခွဲတိုက်ခိုက်နိုင်ခဲ့ပါတယ်NUG ကာကွယ်ရေးဌာနအောက်မှာလှုပ်ရှားကြသူတွေရှိသလိုကိုနိကိုဟန်နဲ့လှုပ်ရှားသူတွေလည်းရှိပါတယ်။ရန်ကုန်တိုင်းစစ်ဒေသမှာပထမဆုံးတိုင်ရင်9731ကိုဖွဲ့စည်းလိုက်တာမို့မြို့ပြစစ်စင်ရေးနဲ့ကျေးလက်စစ်စင်ရေးပေါင်းစည်းပြီးတိုက်ပွဲဝင်ကြမယ်လို့သိရပါတယ်
။လွန်ခဲ့တဲ့ဇန်နဝါရီလကစစ်ကြောရေးစခန်းမှုနဲ့ထောင်လိုင်းရေးဗိုလ်မှူးတန့်ထွန်းနဲ့တက်ကြွမြင့်အောင်ကိုရန်ကုန်မန္တလေးကားလမ်းပေါ်မှာတောင်ကူနဲ့ဘကို PDF ကပြစ်တက်လိုက်တာဟာထင်ရှားတဲ့သတင်းတစ်ပုဒ်ဖြစ်ပါတယ်။အရက်ဝတ်နဲ့လှုပ်ရှားတဲ့ထောက်လိုင်းရေးဒုဗိုလ်မှူးကြီးရဲနိုင်ကိုလည်းမေလ31ရက်နေ့ကတောင်ကူ PDF ကရှင်းလင်းခဲ့ပါတယ်။2021မှာပြန်လောင်းအောင်မြို့ပြစစ်စင်ရေးဆင်နွှဲပြီးမနစ်ကနန်းထိုင်အောင်စစ်စင်ရေးဆင်နွှဲပါတယ်။စစ်ကောင်စီတပ်သားရဲသားနဲ့ပြူစောတိစုစုပေါင်း229ဦးသေဆုံးပြီး200ကျော်ဒဏ်ရာရရှိခဲ့တယ်လို့NUG အစိုးရတောင်ပိုင်းတိုင်းစစ်ဒေသကိုကယ်ရေးအဖွဲ့ကသတင်းထုတ်ပြန်ပါတယ်။အငြင်းသာဘူချုပ်အုံးသွင်းနဲ့တမက်ဖြစ်သူဘူကြီးဟောင်းရဲတေစာနေအိမ်မှာပြစ်တက်ခံရတာဟာအင်းအားပျောက်ကြားအဖွဲ့ရဲ့လက်ချက်ဖြစ်ပါတယ်။မျိုးပြပျောက်ကြားဟာအငြင်းသာတထေစစ်ဘုအတန်းဝိုင်းကိုတုံ့လှုပ်သွားစေပါတယ်
။ရဲတပ်ကဒုဘူမူကြီးဟောင်းမိုက်တဲကုမ္ပဏီကဘန်ဒါရေးအရာရှိချုပ်ဦးသိန်းအောင်ဟာပထမဆုံးအသက်ခံရတဲ့စစ်ဘုတထေဖြစ်ပါတယ်။ဒါကြောင့်စစ်ဘုတ်တထေးအတော်များများဟာနေပြည်တော်ကိုပြောင်းရွှေ့လိုကြပါတယ်။ဒါပေမဲ့မြို့ပြပျောက်ကြားဟာမြို့တိုင်းမှာရှိပါတယ်။အဖမခံမဲ့အသေးခံပေါက်ကွဲတိုက်ခိုက်တဲ့ကောလင်းမြို့နယ်ကအသက်20အရွယ်မနှင်းစီလိုင်နဲ့55နှစ်အရွယ်ဒေါ်စုစုကြီးဟာနှွေဦးတော်လှန်ရေးရဲ့သူရဲကောင်းတွေအဖြစ်ထင်ရှားပါတယ်။မြို့ပြပျောက်ကြားကိုမဖမ်းနိုင်လို့ရန်တန်ထိမ့်သိမ့်ခံရတဲ့အရတားပေါင်း1000ကျော်ရှိပါတယ်အထက်လူကြီးကြိုက်အောင်မဆိုင်သူတွေကိုဖမ်းဆီးထိမ့်သိမ်းတော်တွေလည်းများလာပါတယ
်လွန်ခဲ့တဲ့ဧပြီလ22ရက်နေ့ကစစ်ကောင်စီရွေးကောက်ပွဲကော်မရှင်ဒုညွန်ကျော်ဦးဆိုင်ကျော်သူပြစ်ဒဏ်ခံလိုက်ရပါတယ်ရန်ကုန်မြို့သင်္ကန်းကျိုးမြို့နယ်အောင်ရနာဆေးရုံအနီးမှာကားမောင်းနေတော့ပြစ်ဒဏ်ခံလိုက်ရတာပါ CCTV မှတ်တမ်းတွေအရကားမောင်းနေသူဦးဆိုင်ကျော်သူကိုစပိန်စီလာသူအမျိုးသားနှစ်ဦးကပစ္စတိုတနတ်နဲ့ပြစ်ခတ်တာတွေ့ရတယ်လို့ဆိုပါတယ်။ For Yangon လို့ခေါ်တဲ့ပျောက်ကြားတပ်ရဲ့လက်ချက်ဖြစ်တယ်လို့ NUG အစိုးရရန်ကုန်တိုင်းစစ်ဒေသကိုကယ်ရေးတာဝန်ခံကပြောဆိုတာကိုမေလ21ရက်နေ့ထုတ်လူဒုနေဦးသတင်းမှာဖော်ပြပါတယ်။ဒီပြစ်ခတ်မှုဖြစ်ပွားပြီး၃ပတ်အကြာစမ်းချောင်းတောင်တကိုမြောက်ဥက္ကလာကမာရွတ်ဒ တလနဲ့ရွှေပြည်သားကလူငယ်၁၀ဦးကိုပစ္စတိုနှစ်လက်နဲ့အတူဖမ်းဆီးလိုက်တယ်လို့စစ်ကောင်စီကကြေညာပါတယ်။ဒီလူငယ်တွေကိုတဦးချင်းဖမ်းဆီးပြီးရန်ကုန်တော်လှန်ရေးအဖွဲ့ဝင်ဖြစ်တယ်လို့စွပ်စွဲခဲ့တာဖြစ်ပါတယ
်။စစ်ကောင်စီကြံ့အောင်မဆိုင်သူတွေကိုဖမ်းပြန်နေတာလို့မြင်ကြပါတယ်။ဘယ်လိုပဲဖြစ်ဖြစ်မြို့ပြကြောက်ကြားလှူရှာမှုကိုစစ်ကောင်စီတပ်ကစိုးရိမ်ထိတ်လန့်လာတာထင်ရှားပါတယ်။2021မှာပထမအကြိမ်ပြန်လွှမ်းအောင်မြို့ပြစစ်စင်ရေးစင်နေစဉ်ကအချိန်ပေါင်း1000ကျော်တိုက်ခိုက်နိုင်ပြီးစစ်ကောင်စီဘက်က250ကျော်သေဆုံးက300ကျော်ဒဏ်ရာရရှိခဲ့ပါတယ်။ဒါကြောင့်နှစ်နှစ်အတွင်းမှာတိုက်ပွဲပေါင်း20တိုးပြီးစစ်ကောင်စီဘက်ကအကြအဆုံးလဲ20တိုးလာတာတွေ့ရပါတယ်။အဖမ်းမခံမဲ့အသေးခံတိုက်ခိုက်ခြင်းနဲ့လူငယ်တွေနှွေဦးတော်လှန်ရေးမှာပါဝင်နေကြပါတယ်။ရွေးဦးတော်လာရေးရဲ့အထူးစစ်စင်ရေးတပ်ဖွဲ့တွေကို2021မတ်လကစပြီးအမေရိကန်မရင်းတပ်သားဟောင်းတွေနဲ့တိုင်းရင်းသားလက်နက်ကိုင်တွေကတင်ဒန်းပေးလာတာ၄ချိန်ရှိနေပါပြီ။ KNU တပ်မဟာ6နယ်မြေကြာအင်းစိတ်ကြီးမြို့နယ်မှာအထူးတင်ဒန်းတွေလုပ်ပါတယ်။အထူးကွန်မန်ဒိုအထူးချိန်မုန်းရေးနဲ့မြို့ပြအထူးစစ်စင်ရေးအတွက်စွန့်ရီချက်မြေအောင်တင်ဒန်းတွေပို့ချနေတာပါ။ဒါကြောင့်မို့မြို့ပြစစ်စင်ရေးဟာမြို့နယ်စစ်စင်ရေးနဲ့ချိတ်ဆက်လာလို့အရေးအတွေ့ပုံမှန်ကောင်းမှုထိရောက်လာမယ်လို့ NUG အတိုင်းအဝိုင်းကညွှန်လင့်နေကြပါတယ်ခင်ဗျာ
ဦးအောင်ခင်ဘတ်စင်တင်ဆက်တဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ကိုဝင်းမင်းတင်ပြတဲ့ကျမ်းမာရေးအစီအစဉ်ကိုထုတ်လွှင့်ပါအောင်မယ်ဒီတစ်ပတ်မှာတော့အရက်နဲ့အသက်အရွယ်ရလာတဲ့အကြောင်းတင်ပြထားပါတယ်အသက်အရွယ်ကြီးလာသူတွေမှာငယ်ရွယ်သူတွေလိုမဟုတ်တော့ဘဲအရက်ရဲ့ဆူးကျိုးတွေကိုပို့ပြီးတော့ခံစားရတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးပါတယ်ဘာကြောင့်အခုလိုဖြစ်ရတာပါလဲဘလို့ပြင်းထန်တဲ့ဆူးကျိုးတွေဖြစ်နိုင်ပါသလဲဒီကြောင့်အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ကိုင်ဇာစန်တာကလျာအထွေထွေဆေးရုံကြီးကသက်ကြီးယောဂအထူးကသမားတော်ကြီးဒေါက်တာမျိုးမင်းအောင်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ
်။ဟုတ်ကဲ့သမားတော်ကြီးဒေါက်တာမျိုးမင်းအောင်ခင်ဗျာကျွန်တော်တို့ဒီအသက်အရွယ်ရလာတဲ့အချိန်မှာပေါ့နော်ဒီအရက်ဆောက်သုံးမှုနဲ့ပတ်သက်ပြီးတော့အရေးတကြီးပေါ့နော်သိထားတင်တာကိုကျွန်တော်တို့အဓိကဆွေးနွေးမှာမို့အဓိကဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာရဲ့
အသက်ကြီးလာတဲ့အခါအရက်တောက်တဲ့အတွက်ကြောင့်မလို့ဒီဆိုးကျိုးတွေကပိုပြီးတော့များလာပါတယ်အဓိကအကြောင်းကတော့နှစ်ချက်ပေါ့နော်နံပါတ်1ချက်ကအသက်ကြီးလာတဲ့အခါမှာခန္ဓာကိုယ်မှာဒီကြွက်သားတွေနဲ့ရေက content နဲ့နေဝပြီးတော့ဒီအဆီတွေပဲများလာတယ်ဆိုတော့အဓိကခန္ဓာကိုယ်မှာရေကနေဝတဲ့အခါကျတော့ဒီတောက်နေကြပမာဏကိုတောက်တာတော့မှသွေးရဲ့မှာဒီအရက်က concentration ကပုံများသွားတာပေါ့
ဟုတ်ကဲ့ဟိုရေနေသွားတဲ့အတွက်ရေနဲ့ဒီဖြော်နိုင်တဲ့အားနဲ့ပြီးတော့အရက်က
ဟုတ်ကဲ့ heart attack
စိတ်တမှုများသွားတော့ဆရာနော
်ဟုတ်ပါတယ်ဆိုတော့ဒီမှာဒီခွက်တောင်းနေကြပြီဆိုပြီးအသက်ကြီးတဲ့ခါအဲ့တခွက်ကပို့ပြီးတော့ဒီ concentration ကများလာတော့ခါဒီပို့ပြီးတော့မူးတာတော့ပို့ပြီးတော့ဒီဆိုးကျိုးတွေကိုပို့ဖြစ်တတ်တယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်တစ်ချက်ကတော့ဆရာကြီး
တောင်းတူကအဓိကတစ်ချက်ကတော့ဒီကျွန်တော်တို့ရက်သောက်တဲ့အချိန်မှာသူချင်းခန္ဓာကိုယ်ကဒီမှာ alcohol dehydrogenase ဆိုတဲ့ enzyme ကနေပြီးတော့ရက်ကိုဒီ metabolize လုပ်တာပေါ့နော်ရက်ကိုခြေဖြတ်တဲ့ enzyme ပေါ့အဲ့ဒီ enzyme ကိုကနည်းခန္ဓာကိုယ်ကထုတ်တာနင်းနေသွားတယ်ဆိုတော့ဒီကျွန်တော်တို့ဒီပုံမှန်သောက်နေကြပမာဏကိုသောက်တာတော့မှခန္ဓာကိုယ်ကဒီ enzyme မရှိတဲ့ကြောင့်မလို့အဲ့ဒီရက်ကအကျိုးကပို့ပြီးတော့ခန္ဓာကိုယ်မှာကြာကြာရေရှည်နဲ့ရှင်းနေတယ်ဆိုတော့သူရဲ့ဆိုးကျိုးတွေပေါ်ပါပို့ပြီးတော့ခံစားရပေါ့အဓိကအဲ့တော့အဲ့ဒီနှစ်ချက်ပေါ့နော်ဒါခန္ဓာအသက်ကြီးလာတော့အပြောင်းလဲတွေများတာပေါ့အခြားအချက်လေးတွေကတော့ရက်တောက်တဲ့အတွက်ကြောင့်မလို့စီးပိုသွားတော့ပို့ပြီးတော့ခန္ဓာကိုယ်က dehydration ပေါ့ရေသားကပုံနေသွားတယ်ဆိုတော့အဲ့ဒါနဲ့ပဲထပ်ပြီးတော့ပို့ပြီးတော့ဆိုးစီတာပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီရက်တောက်တာကြောင့်လဲဒီစီးသွားတယ်လို့ဘုရားကဆရာပြောတဲ့ဒီခန္ဓာကိုယ်မှာကြွက်သားအနေလာပြီးတော့အစီများတဲ့အခါမှာကြွက်သားတွေမှာဒီကရေကိုဆုတဲ့သဘောပေါ့ဆရာနော်အဲ့တော့ရေကိုဆုနေတဲ့အားနည်းပြီးတော့အရက်ကဒီပြင်းအားကိုဖြော့နိုင်တဲ့အားကနည်းသွားတဲ့အနေထားမှာရေပူတော့ပင်ရောဆရာ
အဲရေပူတော့ပင်ရတော့ဒါအဲ့တော့ရေတူမှာတော့ဒါချက်ချင်းတော့ ဟိုတတ်တာပေါ့နော်ဥမာကျွန်တော်တို့ဒီရက်ကိုပဲကျွန်တော်ဒီနေ့စားတယ်ပြောမှာရေမျောပဲတောက်တာနဲ့ဒီတိုင်းရေရောပြီးတောက်လာလည်းနည်းနည်းကွာဆိုတော့ပေါ့ဟုတ်တယ်အစားပိုင်းမှာတော့ရေတစ်ခွက်စားလိုက်ရေသေးတစ်ခွက်စားလိုက်ဆိုတော့ချက်ချင်းကြီးတော့ပြစ်မလာဘူးပေါ့ဒါပေမဲ့တောင်းရင်တောင်းရင်တော့ခန္ဓာကိုယ်ကဒီ metabolism ဒီဖြည့်ဖြတ်နိုင်သွားပါရောလာတဲ့အခါကျတော့ပြီးတော့နောက်တစ်ခုကအသက်ကြီးလာတဲ့အခါကျတော့ကိုယ်ကိုတောက်လို့တောက်မှန်းမသိတောက်ပြင်းဘူးလားဘယ်လိုရေနဲ့ရောတဲ့ကြောင့်မလို့ချက်ချင်းအញ្ញမမူလာတော့ရေရှည်မှာပို့ပြီးတော့တောက်ပြစ်နိုင်တယ်ပေါ့နော်အမောင်းပုံများသွားတာပေါ့အဲ့ဒါကြောင့်မလို့ဒီရေနဲ့တွဲပြီးတောက်တာတစ်ခုတည်းနဲ့တော့ခေါလုံးခြုံကြည့်မယ်ဆိုရင်တော့အကျိုးမများလာပါဘူ
းဟုတ်ကဲ့ဆရာကြီးအဲ့တော့ဆရာကုဏ္ဏကပြောခဲ့တဲ့ဒီအရက်ကမူရာကိုသိပြီးတော့စူးစူးချက်ချငငယ်ရလို့မသိတာပေါ့နော်ဟိုအရက်မူတဲ့အာယုံကိုကျွန်တော်အကြအာယုံတို့အမြင်အာယုံတို့ဝေဝါးတယ်လို့မျိုးနည်းနည်းဝေဝါးလာတယ်တော့မြင်လားဆရာ
ဟုတ်ပါတယ်ဒါကတော့ဒီအသက်ကြီးလာတဲ့အကြောင်းမလို့အရက်မတော့တဲ့လူတွေတော့မှအသက်ကြီးလာတဲ့ခါကျတော့ဒီခန္ဓာကိုယ်ရဲ့ဒီအကြအာယုံတို့ဒီခြားအကုန်လုံးကရုပ်ရွှင်းလာတာပေါ့အိမ်ကမျက်ဉာဏ်စားအသက်ကြီးလာတော့နှေးဝါးတယ်ဒီခန္ဓာကိုယ်ကတုတ်ပြန်တဲ့ reflex တွေတော့ဒီ perception လို့ခေါ်တဲ့အထိအတွေ့ကိုခံစားရတဲ့အာယုံကြောတွေအားစားအားနည်းလာတာပေါ့အနေလာတဲ့အခါကျတော့အရက်ကတောက်ချင်အဖြစ်အဲ့ဒီအနေတဲ့ဟာကိုပို့ပြီးတော့စိုးစေတာပေါ့ဒါကြောင့်မလို့အရက်တောက်လို့လဲတာတို့အရက်တောက်လို့မှတ်ညံပုံစိုးတာတို့တွေကဒါကြောင့်မလို့ဒီအသက်ကြီးတာနဲ့အရက်ကပုံစိုးစေတာပေါ့ကျွန်တော်ငယ်တဲ့လူတွေမှာအရက်တောက်တော့တောက်တဲ့အချိန်တော့ပဲဒီအားလေး effective လို့ဆိုအသက်ကြီးတဲ့လူတွေကျတော့ဒီအာယုံကြောတွေအားပါအားနည်းနေတဲ့အခါကျတော့အရက်တောက်ချင်အဖြစ်အဲ့ဒီအာယုံကြောအားနည်းတာကိုထပ်ပုံစိုးစေတာပေါ့အရက်ကြောင့်မလို့
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အကျိုးဆက်တွေရော
အကျိုးဆက်ကတော့ကျွန်တော်အဓိကဆိုးရွားဆုံးအကျိုးဆက်ကတော့ဒီမှတ်ဉာဏ်ပေါ့နော်ကျွန်တော်ဆိုရင်ဒီမှတ်ဉာဏ်ဆေးခန်းပေါ့ကျွန်တော်ခေါ်တာ memory clinic ပေါ့ memory clinic မှာကျွန်တော်လူနာကြည့်ရခါကျတော့ဒီ alcohol related dementia ဆိုတာတကယ်ကို diagnosis ရှိတာပေါ့နော်အရက်တောက်တာနဲ့ဟိုကဒီတငယ်ပြန်ရောပါပေါ့ dementia ဖြစ်ကိုဖြစ်နိုင်တယ်အဲ့ဒါကြောင့်မလို့ရက်ကိုပုံမှန်တောက်တဲ့လူတွေမှာမှတ်ဉာဏ်အားနည်းလာတဲ့အခါဘယ်ကသေးဘူးတစ်ချိန်ကြာရင်မှညာလုံးဝသုံးလို့မရတဲ့သံငယ်ပြန်ယောဂါဒမန်ရှောယောဂါတို့ဖြစ်စေနိုင်တယ်ပေါ့ဒါရက်ကအစိုးရဆုံးအချက်ပေါ့နော်နောက်တစ်ခုကရက်ကဘယ်လောက်ထိမှညာပေါ့ဖြစ်လဲဆိုတော့ဥပမာပြပြမယ်အဲ့ရက်တောက်လို့ဒမန်ရှာသံငယ်ပြန်ယောဂါသံငယ်ပြန်ယောဂါဖြစ်တဲ့လူတွေမှာရက်စားရက်လိုက်ကြတဲ့တစ်ချိန်နဲ့မှညာဆိုပြီးတော့မဆိုးတော့အဲ့ကျွန်တော်တို့ဒီမှာခေါ်တဲ့ Alzheimer disease နဲ့ dementia နဲ့ရှင်းမယ်ဆိုရင်ပေါ့နော် Alzheimer disease ခံစားနေတဲ့လူတွေကြတော့ဘာပဲလုပ်လို့ဆိုးမှာဆိုးမှာဒါပေမဲ့အရက်တောက်တဲ့လူတွေအရက်က effect ကအကျိုးကဘယ်လောက်ထိချက်ဖြစ်လဲဆိုတော့အဲ့ကိုမှတ်ဉာဏ်မကောင်းလို့အရက်ရက်လိုက်ပြီဆိုတာနဲ့မှတ်ဉာဏ်ကဒီချက်ပို့ပြီးတော့မဆိုးသွားတော့ဒါကျွန်တော်တို့အံ့ဩဖို့ကောင်းတဲ့အချက်ပေါ့နော်ကျွန်တော်ဒီရ researcher ကြီးကိုယ်တိုင်ကအံ့ဩရယ်ပေါ့ကျွန်တော်ပြောချင်တဲ့အချက်ကတော့အရက်တောက်တာရက်တာတော့အထူးဖြင့်မှတ်ဉာဏ်နဲ့ပတ်သက်လို့တော့ဘယ်တော့မှနောက်ကျတယ်ဆိုတာမရှိပါဘူ
းဟုတ်ကဲ့ဆရာကြီးအဲ့တော့အခုကတော်တော်များများကျန်မာရေးစနစ်တွေအားကောင်းလာတဲ့အနေအထားမှာပေါ့နော်ဆောင်ရှားမှုတွေတော့တော်တော်များများကအသက်ရှင်ရှင်နေရတဲ့အနေအထားမှာဒီမှတ်ဉာဏ်ကျတဲ့ယောဂါဖြစ်တဲ့အခြေအတွက်ကလည်းများလာပြီးတော့အခုချိန်ထိလည်းဆေးမရှိတော့တဲ့အနေအထားမှာပေါ့နော်ကာကွယ်ရေးအတွက်ဆိုလို့ရှိရင်ဒါကဆရာကလည်းကျွန်တော်ရက်ကိုဖြစ်နိုင်တော့ရလိုက်တာနဲ့တတိယကလာကြောင်းမှာပေါ့ဒါပေမဲ့ဆရာကြီးတချို့မရက်နိုင်တဲ့သူတွေအတွက်ဆရာဘယ်လိုချန်ပေးကြလဲ
မရက်နိုင်တဲ့ခြေလူတွေကြတော့လေ short တော့ပေါ့နော်ဒါဆုံးကျွန်တော်ပြောချင်တာပေါ့ဒီနေ့ဆုံးတော့ short တော့ပေါ့ဒါပေမဲ့ဒီအရက်ကတော့ဒီမှတ်ဉာဏ်အတွက်ကတော့အဆိုးဆုံးပဲပေါ့နော်ကျွန်တော်တို့စငယ်ပြန်တဲ့ယောဂါကကျွန်တော်မြင်ရတော့အဆိုးဆုံးယောဂါပဲပဖြစ်လို့ဆိုတော့ကျွန်တဲ့ယောဂါတွေကဆေးရှိတယ်ဆေးမရှိလို့ကုလို့မရဘူးဆိုရင်တော့မှတက်တက်တာနဲ့ဟိုအသက်ထောက်တဲ့အထိလို့လို့ရတဲ့အနည်းနဲ့ရှိရပေါ့နော်ဒီစငယ်ပြန်ယောဂါနဲ့ဒမန်ရှာဖြစ်လို့ခံစားရတဲ့လူတွေကတော့နှစ်ပေါင်း10နှစ်လောက်ရှိပြီးတော့ခံစားရပြီးတော့ပိသားစုပေါ်မှာဒုက္ခရောက်သူကိုယ်တိုင်လည်းကလေးလိုစငယ်ပြန်လိုဖြစ်သွားတဲ့အခါကျတော့တော်ကိုသူကိုတယောက်တည်းမကသေးဘူးကိုရဲ့အဆွေမျိုးတွေပါတော်ထိခိုက်တဲ့ခါကျတော့ကျွန်တော်တို့ဒီမှာတော့ဒီ dementia သူငယ်ပင်ယောဂါကျွန်တော်တို့ဒီမှာတော့ it's kind of a brain failure အုံနောက်အလုံးမလုံးတဲ့သဘောဖြစ်သွားတာပေါ့မှန်တော့သူငယ်ပင်ဆိုလည်းဒီလိုပေါ့သင်ကလေးလိုဖြစ်သွားတဲ့ခါကျတော့အုံနောက်ကဘာလုံးမလုံးတော့ဘူးကလေးလိုပဲအကုန်လုံးလိုက်လုပ်ပြီးညာဆိုတော့အဲ့ဒါအဆိုးဆုံးဘာပေါ့ဆိုကျွန်တော်ဒီနှလုံး failure တို့ jacket failure တို့ဆိုတော့ဒီအတိုင်းပဲအစားထိုးလို့ရသေးတယ် jacket အစားထိုးတာတို့အသေးအစားထိုးတာတို့ဒီအုံနောက် failure ကတော့ဘာမှလုပ်လို့မရအောင်စားထိုးလို့လည်းမရအောင်ကုလို့လည်းမရအောင်ဆိုတော့ဒါအဆိုးဆုံးပါဟ
ုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝဲမဲတင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါခင်ဗျာအခုဆက်လက်ပြီးတော့တိုင်းရင်သတင်းလောအစီအစဉ်ကိုထုတ်လွှင့်ပါအောင်မယ်တိုင်းရင်သားဒေသတွေကသတင်းအချက်အလက်နဲ့အဖြစ်အပျက်တွေကိုစူးစီးတင်ပြထားတာဖြစ်ပါတယ် FIBA ဝိုင်းတော်သားတွေကစူးစီးတိပြတင်ဆက်တာပါ
sin tin set twa me tan yin tadin lwa ga chu so ba de myama nangan twan tan yin da lu myo su rei ni thain ja de ayat de ta rei ma phit pyet ni de aphit pyet rei ne tan yin da rei ye atan rei ko thain hat tin set tha ra phit ba de
mingla ba shin juma a mi ba ne set de ta ga tan da tadin naw rei tin set tha de di de bat tan yin tadin lwa ma na sin ya ma rei ga ro thai mye ma ne set ကရားဂရီနီဘတ်ချံမဲဆဲမျိုးနယ်ထဲကတိုက်ပွဲတွေကြောင့်ဒေသခံ2000ထက်မနည်းထိုင်းဘတ်ချံကိုတင်းရှောင်လာကြပါတယ်။ရှမ်းမြောက်လာရှူကစစ်တပ်နဲ့ MNDA တပ်တို့ကြားကတိုက်ပွဲတွေမှာတော့လာသားအရွယ်ကလေးငယ်တယောက်ဒဏ်ရာရသွားပြီးမိခင်ဖြစ်သူကတော့သေဆုံးသွားခဲ့ပါတယ်။သတင်းလွှာတွေထဲမှာတော့မွန်ပြည်နယ်ရေးမြို့နယ်တွေကစစ်တပ်နဲ့ KNU PDF တပ်ဖွဲ့တွေအကြားပြစ်ခတ်မှုတွေထဲမှာတော့ရွာသားတွေထိခိုက်ဒဏ်ရာရရှိပြီးသေဆုံးမှုတွေရှိခဲ့တဲ့အကြောင်းကိုအသေးစိတ်နားဆင်ကြရမှာပ
ါကျမကနန်းဟောင်းပါရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါကရင်နီပြည်နယ်မဲဆဲမြို့နယ်ထဲကတိုက်ပွဲတွေကြောင့်ဒေသခံ2000ထပ်မင်းနဲ့ထိုင်းဖက်ချမ်းကိုထွက်ပြေးတင်းရှောင်နေကြပါတယ်ဇွန်လ23ရက်နေ့မနက်ပိုင်းမှာမဲဆဲမြို့နယ်အနီးကစစ်ကောင်စီတပ်စခန်း3ခုနဲ့မဲဆဲမြို့နယ်မြို့မရဲစခန်းကိုကရင်နီတပ်မတော် KA KNDF PDF ပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်သိမ်းယူခဲ့ပြီးတဲ့နောက်တိုက်ပွဲတွေကြောင့်အခုလိုထွက်ပြေးလာကြရတာလို့မဲဆဲကဒေသခံတယောက်ကပြောပါတယ်ထိုင်းနယ်စပ်ဖက်ကိုထွက်ပြေးတင်းရှောင်ကြတဲ့သူတွေထက်မှမဲဆဲမြို့ခံတွေနဲ့ဒီမော့ဆိုဘရူဆိုကနေနေဆက်အမတ်ဆက်၄ BP 14ကိုလာရောက်တင်းရှောင်နေကြတဲ့သူတွေလည်းပါဝင်တယ်လို့ဆိုပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းလာရှူမြို့နယ်ရဲ့စစ်ကောင်စီတပ်နဲ့ကိုကန့်တပ်မတော် MNDA တပ်တို့အကြားဖြစ်ပွားခဲ့တဲ့ထိတွေ့တိုက်ပွဲတွေလက်သားအရွယ်ကလေးငယ်တယောက်ဒဏ်ရာရသွားတဲ့အပြင်မိခင်ဖြစ်သူကသေဆုံးသွားခဲ့ပါတယ်။ဧပြီလ17ရက်နေ့နေ့လယ်ပိုင်းတနားလောက်မှာမန်ပန်ရွာမှာနှစ်ဖက်ထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပြီးလက်နက်ကြီးကနေအိမ်ပေါ်ကျရောက်ပောက်ကွဲခဲ့တာကြောင့်ရှစ်လအရွယ်ကလေးငယ်နဲ့ကလေးမိခင်တို့လက်နက်ကြီးကြီးစထိမှန်ခဲ့တာလို့ရွာသားတယောက်ကပြောပါတယ်။လက်နက်ကြီးကြီးကျရောက်ပောက်ကွဲခဲ့ပြီးနောက်မယုံကတကူလုံးလက်နဲ့ကြီးအစများထိမှန်ကပွဲချင်းပြီးတည်ဆုံသွားခဲ့ပြီးသူမရဲ့ရှစ်လက်သားအရွယ်ကလေးငယ်လေးထိမှန်တန်ရာတွေကြောင့်လာရှူးပြည်သူစေယုံကြီးမှာအရေးပေါ်တင်ထားရတယ်လို့ဒေသခံတွေကပြောပါတယ်
ချင်းပြည်နယ်မတူပီမြို့နယ်မှာစစ်ကောင်စီတပ်ဖွဲ့ကအခွေရပိုင်းအတွင်းထိုးစစ်ဆင်မှုကြောင့်နေရဆွန့်ခွာထွက်ပြေးကြတဲ့စစ်ဘေးရှောင်တွေထဲကိုနှစ်ရက်သားအရွယ်ကလေးနဲ့အသက်60အရွယ်အမျိုးသမီးတို့နာမကျန်းဖြစ်ပြီးသေဆုံးခဲ့ပါတယ်။ကလေးကဇွန်လ9ရက်နေ့မှာသေဆုံးခဲ့ပြီးအမျိုးသမီးကတော့9ရက်နေ့မှာသေဆုံးသွားတာပါ။မတူပီမြို့အခြေစိုက်ခလရတက်လေးတုံညာတပ်ရင်းကစစ်ကောင်စီတပ်ဖွဲ့ဟာမတူပီမင်းတပ်လမ်းမကြီးဘက်ကိုဇွန်လ3ပိုင်းကစလို့စစ်ကြောင်းထိုးလာကြောင်မင်းတပ်မတူပြီးလမ်းမကြီးပေါ်ရှိရွာတွေကဒေသခံပြည်သူတွေဟာမင်းတပ်မြို့နယ်ဘက်ကိုစစ်ပေးတင်းရှောင်နေခဲ့ကြရတာဖြစ်ပါတယ်။ထွက်ပြေးတင်းရှောင်လာကြတဲ့သူတွေဟာအဝတ်အစားတချို့နဲ့အစားတောက်အနှဲငယ်တာယူဆောင်လာကြတာဖြစ်ပြီးမုန်တိုင်းကြောင့်ပျက်စီးသွားတဲ့အဆောက်အုံတချို့ထဲနေနေကြရတာဆယ်ရက်လောက်ရှိနေပြီဖြစ်ပြီးအရေးပေါ်အစားတောက်နဲ့စေဝါးတွေလည်းလိုအပ်နေတယ်လို့ဆိုပါတယ်။
မွန်ပြည်နယ်နဲ့တနင်္သာရီတိုင်းကိုဆက်သွယ်ထားတဲ့မော်လမြိုင်ရေထဝဲမြိတ်အမှတ်၈ကမ်းလမ်းမကြီးမှာကေအန်ယူတပ်ဖွဲ့တွေစတင်ထိုးပေါက်ထိန်းချုပ်လှုပ်ရှားနေပြီဖြစ်လို့ဇွန်လ15ရက်နေ့ကစပြီးခရီးသွားတွေမော်တော်ယာဉ်တွေအနေနဲ့ကေအန်ယူလက်အောက်ခံအဖွဲ့တွေခေါ်ယူစစ်ဆေးတဲ့အခါကြီးဖြူစွာအစစ်ဆေးခံဖို့ထုတ်ပြန်ထားပါတယ်စစ်ကောင်စီနဲ့ပတ်သက်တဲ့ပစ္စည်းတွေမတင်ဖို့စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့အတူရင်စင်းင်းလိုက်ပါခြင်းမပြုလုပ်ဖို့နဲ့တခြားတိုင်းသားလက်နက်ကိုင်အဖွဲ့စည်းတွေရဲ့ယာဉ်တွေလည်းကြီးဖြူစွာအစစ်ဆေးခံဖို့တမဟာချောက်တရင်20ခွန်ကဇွန်လ10ရက်မှာထုတ်ပြန်ထားပါတယ်စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာခရီးသွားပြည်သူတွေကိုအကာအကွယ်ယူပြီးဒီလမ်းပိုင်းကိုတွာလာလှုပ်ရှားနေတာကြောင့်အခုလိုအမိန့်ထုတ်ပြန်ရတာဖြစ်တယ်လို့ပြည်သူများအနေနဲ့နှင်နာရှုံရှုံမှုတွေမဖြစ်ပွားစေဖို့ထုတ်ပြန်ချက်ကိုလိုက်နာကြဖို့ KNU ကမေတ္တာရက်ခံထားပါတယ်
မောခါဆိုင်ကလုံးမုံတိုင်းကြောင့်ငါးဖန်ဆက်လီတွေနဲ့ငါးဖန်ပိုက်တွေအများပြားဆုံးရှုံးခဲ့ကြရတဲ့အတွက်မုံတိုင်းတင့်ဒေတာကရေလုတ်သားတွေမှာလုပ်ငန်းပြန်စဖို့အကူအညီတွေလိုအပ်နေတယ်လို့ရေလုတ်သားတွေကပြောပါတယ်ငါးဖန်လုပ်ငန်းကိုအဓိကလုပ်ကင်တဲ့
ပေါက်တော်မြို့နယ်ကတဲခုံနဲ့စိုးမဲကြီးရွာသားတွေမှာငါးဖမ်းလီတွေနဲ့ငါးဖမ်းပိုက်တွေအပြင်နေအိမ်တွေပါအလုံးပြည့်စည်သွားတဲ့အတွက်တရွာလုံးကြီးပါအလုတ်လက်မဲ့ဖြစ်နေကြပါတယ်။ဒါကြောင့်လုပ်ငန်းပြန်ဆဖို့အကူအညီတွေလိုအပ်နေတယ်လို့စိုးမဲကြီးကျေးရွာသားဦးထွန်းရွှေကပြောပါတယ်။စစ်တွေမြို့အနီးကကျေးတော်ရွာမှနဲ့ပိုက်စိတ်ရွာတွေမှာလည်းငါးဖမ်းလီတွေနဲ့ပိုက်တွေအများပြားဆုံးရှုံးခဲ့ကြရတဲ့အတွက်အများစုမှာအလုတ်လက်မဲ့ဖြစ်နေကြတယ်လို့ဆိုပါတယ်။
ရှမ်းပြည်အရှိပိုင်းကျိုင်းတုံမြို့နယ်မှာရာမမိုးရစီ၃သူအသက်၃၀အရွယ်ခန့်ရှိတဲ့တားဖြစ်သူကမိခင်ဖြစ်သူကိုတတ်ဖြတ်ခဲ့ပါတယ်။ဇွန်လ၁၂ရက်နေ့ကပန်လီရွာမှာအသက်၆၀အရွယ်ခန့်ရှိတဲ့မိခင်ဖြစ်သူကိုတားဖြစ်သူကစပားရိတ်တုံနဲ့ရိုက်နှက်မှုကြောင့်မိခင်ဖြစ်သူပွဲချင်းပြီးတည်ဆုံခဲ့ပါတယ်။မိုးရစီအလွန်ကြုံသုံးဆွဲမှုကြောင့်အိမ်တွင်းအကြမ်းဖက်မှုတွေလည်းတူးများလာနေပြီးပိုင်ရှင်မဲ့အလောင်းလည်းနှိမ့်စင်ရှိနေတယ်လို့ကျိုင်းတုံမြို့ကနိုင်ရီကူငီမှုအတင်းကပြောပါတယ်။
ခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်သွားမှာပါ။မွန်ပြည်နယ်တောင်ဘက်ချမ်းကရေးမြို့နယ်နှစ်ကရင်ရွာတွေကို KNU PDF လှုပ်ရှားတပ်ဖွဲ့တွေဝင်ရောက်လာတာကြောင့်ဂျွန်လာဒုတိယအပတ်ထဲ120မမကိုလုံးနဲ့အမြောက်တပ်ကပြစ်ခတ်ခဲ့ပါတယ်။ဒီပြစ်ခတ်မှုတဲမှာတော့ရွာသားတွေထိခိုက်ဒဏ်ရာရပြီးတိုက်စုံမှုတွေရှိခဲ့တယ်လို့နေအိမ်တွေလည်းပျက်စီးသွားခဲ့ပါတယ်။ဒီကြောင့်ကိုတော့ရမင်းကတင်ဆက်ထားပါတယ်ရှင်။
နှစ်ကရင်ရွာတဲကိုဂျွန်လ7ရက်နေ့နဲ့10ရက်နေ့ညပိုင်းတွင်မှာရွာနီးနားမှာရှိတဲ့အမှတ်3000အမြောက်တပ်ကနေ120မမကိုလုံးပစ်ခတ်တဲ့အတွက်ရွာသားတွေထိခိုက်ဒဏ်ရာရပြီးတေဆုံးတယ်လို့ဆယ်အိမ်မှုတယောက်ကပြောပါတယ်
။အမြောက်တပ်ကလည်းပဲအလုံးကြီးသုံးထပ်ပို့တယ်။အဲ့ဒီညရဲ့နောက်တညမှာရဲ့ညပိုင်းကတစ်ခါအလုံးပေါင်း3ခါတစ်ခါကို3လုံးနောက်ဆုံးအတော့ညပိုင်းပြစ်ပြီးတော့အမှပေါ့ပါတယ်အဲရက်ကွက်ပါကောလာဟာလာရောက်ထွက်တယ်ဒီ3နာရီအတွင်းအကုန်လုံးပြီးရွှေ့ပါမီးလောင်ပုံနဲ့ပြစ်ပြီးတော့မီးအဲရက်ကွက်ကမီးရှို့မယ်ဆိုတော့ကောလာဟာလာတွေပါရောက်လာတယ်အဲမှပဲအဲရက်ကွက်ကခါတဲ့ပြေးကြတော့ကျုပ်ချက်ခိုင်းတယ်ပေါ့
လက်နဲ့ကြီးကိုလုံးကြတဲ့အတွက်ရွာသားမျိုးသမီးတယောက်တည်ဆုံးပြီးကလေးတယောက်နဲ့ဆိုင်ငယ်ပြင်းတဲ့သူတယောက်ထိခိုက်ဒဏ်ရာရတဲ့အပြင်အဲ့နှလုံးလဲထိခိုက်ပျက်စီးခဲ့တာပါ KNU PDF တွေရောက်ရှိနေတဲ့အဲဒီရက်ကွက်ကိုလက်နဲ့ကြီးနဲ့ထပ်ပစ်မယ်ဆိုတဲ့အတွက်ရွာမြောက်ပိုင်းရက်ွက်ငါးနဲ့၆မှာနေထိုင်ကြတဲ့ရွာသားအလုံးထွက်ပြေးခဲ့ရတယ်လို့ရွာသားတယောက်ကမောမာတာနဲ့ခုလိုပြောပါဗျာ
ရက်ွက်ငါးနဲ့၆မှာရှိတဲ့လူတွေအလုံးချက်ချင်းထွက်ခိုင်းတာပေါ့ဒါနဲ့တွန်တိုင်းတပ်ဖွဲ့တွေလည်းရွာကနေပြန်ထွက်သွားတော့မှလက်နဲ့ကြီးမကြတော့ဘူးမိသားစုတွေတန်ဖြူစရဲ့မြို့ကိုတရက်ပဲပြောင်းရွှေ့ဖြစ်တာပါအခုအချိန်နေပြန်အီးချမ်းသွားတော့အိမ်ပြန်လာကြကုန်ပြီ
KNU နဲ့ PDF ပူးပေါင်းဖွဲ့နှစ်ကရင်ရွာကအောက်ချောက်ရေးမှုကိုခေါ်တွေ့ပြီးစကားပြောဆိုနေချိန်မှာပဲလက်နက်ကြီးတစ်လုံးထွက်ကြလာတဲ့အတွက်ရွာအပြင်ကွင်းသုံးခွလမ်းဘက်ကနေပြန်လဲထွက်ခွာသွားတယ်လို့ဆယ်အိမ်မှုကဆက်ပြောပါတယ်
ပဲအုတ်ကြီးကိုစကားပြောနေတော့မှပဲအလုံးကြလာအလုံးကြီးကြပြီးချိန်မှာပဲဗာလဲအုတ်ကြီးကိုပြောရချင်ပြောပြီးတော့သူတို့ဝင်းသုံးခွဘက်ကနေထွက်တယ်လို့ပြောအဲ့ထွက်တယ်လမ်းဘက်မှာလဲတလုံးထွက်ကြသေးတယ်အခုကားလမ်းနားမှာအများရန်ရှိနေတယ်အခုအမေတို့ထုတ်လိုက်ပြီးဆန္ဒရင်းတွေကစပြီးတော့သူတို့လည်းပဲဂိတ်တစ်ခုဖွင့်ပြီးတော့ကားတွေကိုစစ်ဆေးတော့မယ
်အမချစ်ဝေးပြေးလမ်းမကြီးဖြစ်တဲ့မော်လမြိုင်မူးတုံတံပြူရက်ရေးတွေဘိတ်ထိမော်တော်ကားလမ်းတစ်လျှောက်ခင်အယူတပ်တွေထိုးပေါက်ထိန်းချုပ်ထားပြီးဖြစ်ပါတယ်။ဒါကြောင့်စစ်ကောင်စီလက်အောက်ခံတပ်ဖွဲ့ဝင်တွေအနေနဲ့ပြည်သူလူထုကိုအကာအကွယ်ယူပြီးတွာလာလှောက်ရှားလို့မရအောင်ခင်အယူတပ်မဟာ6အနေနဲ့ဂျော်လ10ရက်နေ့ကဒီမိုက်ကိုထောက်ပြန်ရတာလို့ဆိုပါတယ်။
ရခိုင်ပြည်ကမုံတိုင်းကြောင့်ပျက်စီးသွားတဲ့စာတင်ကျောင်းတွေကိုပြန်လည်ပြုပြင်တာမရှိသေးပဲကျောင်းတက်နေကြရတဲ့အတွက်ပညာသင်ကြားရေးမှာအခက်အခဲတွေဖြစ်နေကြသလိုတချို့ဒေသတွေမှာတော့ကျောင်းမတက်ရသေးတဲ့ရွာတွေလည်းရှိနေပါတယ်ဒီအကြောင်းကိုတော့မောင်အေးကတင်ဆက်ပေးပါမယ်ရှင
်စိုက်ကောက်စီကတနိုင်ငံလုံးအတိုက်တာနဲ့စာတန်ကျောင်းတွေကိုဇွန်လ၁ရက်နေ့ကဖွင့်လိုက်ခဲ့ပေမဲ့ရခိုင်ပြည်ကမုံတိုင်းကြောင့်ပျက်စီးသွားတဲ့စာတန်ကျောင်းတွေကိုပြန်လည်ပြုပြင်တာမရှိသေးတဲ့အတွက်နေဖက်ကစာတန်ကျောင်းတွေမှာပညာသင်ကြားဖို့အခက်ရှိနေကြပါတယ်ကျောက်သားကျောက်သူကိုးစေကျော်ပညာတန်ကြားနေတဲ့ရသေတော်မြို့နယ်ကပြောင်းလျှောက်ကြီးကျေးရွာမှာပညာတန်ကြားနေရတဲ့အခြေအနေကိုကျေးရွာသားတို့ကအခုလိုပြောပါတယ်
အခက်အခဲရှိတာကကျွန်တော်တို့မှာအမိုးတွေကိုလောလောဆယ်တာပိုလင်ချအုပ်ပြီးတင်နေကြရတယ်။ဒါပေမဲ့အဲ့ဒီတာပိုလင်ကလေးတိုက်ရင်ပြန်ပြီးပြုတ်သွားတယ်။ကျောင်းကတန်ဖိန်ဖြစ်နေတော့လွတ်တဲ့အခန်းမှာတင်နေရတယ်။နောက်တစ်ဆောင်ကလုံးဝကိုပြားပြားဝက်သွားတယ်
मेला दस लेने का टाइखे खेरे मोखा सैकलो मोदाई जाओ जखाई बेगा ठीखा प्यासी खेरे अखे खेसा दान जाओ बो टाउ तौसेगा चौब तुम या खुनसे जाओगो प्याले प्यू प्यान था भी चौब को या को से गोले प्यू प्याने से फेदलो जुआला से या ने थी चौदू चौदा ले तई खुनसाउ पीना तान जा ने भी फेदेलो सैकौसी बाई दान जामा फाप्या था वारे पाउटो ये रोमिया उन्या चौदा म्यू ने दोगा चीवा माप्या साधन जाऊ पिना ये था नागो टाइम्या था बेमे लौबे रामसी देलो मे भो म्यू ने फा माले प्यू प्या पे रामसी दे बुलो चौसेगा प्यो बारे
तेय टामा आठागा चौनेगा अमोरे तौजे यागै नौनाउदो पेसी द्वारा सिदे एडी आठागा मारो सादेन जाउ सुरो पिना ये था नागो चनारो ढबौ निने तख्वा सिनबे थारा सिदे
အခုထိတော့မရောက်သေးဘူးပုံတော်ကျွမ်းမြို့နေကကြေးရွာတချို့မှာစာတန်ကျောက်တွေပြစည်းသားတွေအတော့ကျောက်ဆရာတွေရောက်လာပေမဲ့ကျောက်မရှိလို့ကျောက်မအဲရသေးသလိုကျောက်ဆရာတွေကလည်းပြန်သွားကြတယ်လို့ဒေသခံတယောက်ကပြောပါတယ်မင်းများမြို့နေတစ်ခုလုံးမှာတော့စာတန်ကျောက်ဘုတ်တရားကျော်ထိခိုက်ပြစည်းခဲ့ပြီးပြုပြန်မှုတွေလုပ်နေပြီလို့မြို့နေအစပညာရေးဝန်ထမ်းတူကပြောပါတယ်
ကျောင်းတွေကတော့ကုမ္ပဏီတွေကဆင်းလုံနေကြတယ်ထက်တန်းကျောင်းတွေကတော့ဦးစားပေးလုပ်နေကြပါတယ်တချားကျောင်းတွေကိုလည်းလုပ်နေကြပါတယ်ဒါပေမဲ့ကုမ္ပဏီကမဆင်းနိုင်တဲ့ကျောင်းတွေလည်းရှိသေးတယ်အားလုံးလုပ်နိုင်အောင်တော့ကျွန်တော်တို့ကြိုးစားနေပါတယ်စိုက်ကောက်စီကတော့ပျက်စီးသားတဲ့မြို့ပေါ်ကကြောက်တချို့ကိုပြုပြောင်းပေးတာရှိပေမဲ့နေဖက်ကစာတန်ကျောင်းတွေကိုတော့ပြုပြောင်းတာမရှိသေးတဲ့အတွက်တချို
တိုက်ပွဲတွေကြောင်းဒေသခံ 2000 ကျော်ဟာထိုင်းဖက်ချန်းကိုတင်းရှောင်နေကြပါတယ်။ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့မှာစစ်တပ်နဲ့ MNDAA တပ်တို့ကြားတိုက်ပွဲထဲလသားအရွယ်ကလေးငယ်တယောက်ဒဏ်ရာရရှိသွားပြီးမိခင်ဖြစ်သူကသေဆုံးသွားပါတယ
်။တော်ရရှင်တွေခုနားဆင်ကြားရတာကတော့နေဆက်ဒေသကတိုင်းသားသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမအာမီပ
ါ။ဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ VO ရဲ့တောက်ကြနေမနေ့ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအချင်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြပါအောင်မယ်။
American Pure Sugar နိုင်ငံရေးဌာနရဲ့2023ခုနှစ်နှစ်စဉ်နိုင်ငံတကာလူကုန်ကူးမှုဆိုင်အစီရင်ခံစာထဲမှာမြန်မာနိုင်ငံကိုအဆိုးဆုံးအဆင့် Tier 3မှာဆက်ပြီးတော့ထည့်သွင်းထားပါတယ်။လူကုန်ကူးမှုတိုက်ဖျက်ရေးမှာထိတိရရအရေးယူကင်ကွယ်ဖို့အခြေခံစံသတ်မှတ်ချက်ကိုတော့ပြည့်မြောက်မဆောင်ရွက်နိုင်မှုဆိုပြီးမြန်မာနိုင်ငံကိုလူကုန်ကူးမှုကမ္ဘာအဆိုးဆုံးဆင့်မှာ2018ခရဲကထည့်သွင်းထားတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တွင်းအာဏာသိမ်းစစ်ကောင်စီဟာကလေးစစ်သားအုံပြုမှုကိုအတင်းအဓမ္မလိုအပ်ပြီးခိုင်းစင်မှုပုံစံကိုပါဆက်သုံးနေတယ်လို့အစိုးရခန်းစားထဲမှာထောက်ပြထားပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနလူမှောင်ခိုတိုက်ဖျက်ရေးမှာ Tier 3 အဆိုးဆုံးအနိုင်ဆုံးအဆင့်ဖြစ်သတ်မှတ်ထားတဲ့အာရှနိုင်ငံတွေထဲမှာမြန်မာအပြင်ကမ္ဘောဒီးယား၊ရုရှားနဲ့မြောက်ကိုရီးယားနိုင်ငံတွေလည်းပါဝင်ပါတယ်။ရုရှားရဲ့ကျူးကျော်မှုကိုခန့်ရတဲ့ယူကရိန်းကစစ်ပွဲကိုကြည့်ရင်နေတို့မဟာမိတ်အဖွဲ့တွေအနေနဲ့ယူကရိန်းဘက်ကနေဆက်ရပ်တည်ပြီးတော့ကူညီပံ့ပိုးပေးဖို့လိုအပ်တဲ့အကြောင်းပြနေတယ်လို့နေတို့တွင်မှုချုပ်ယန်စထရိုဒန်ဘတ်ကကြေညာပြေးနေမှာပြောပါတယ်။ဘရပ်ဆဲကိုရောက်လာတဲ့အမေရိကန်ပူးတွက်စစ်ဦးစီးချုပ်များအကြီးအကဲကလည်းယူကရိန်းဘက်ကတိုးတက်လာတာရှိတွေ့ရတယ်လို့ပြောပါတယ်။စစ်တမ်းနဲ့ဆင်းရဲမွဲတင်မှုငတ်မမှုဒဏ်ခံရတဲ့စီးရဲနိုင်ငံသားတန်းပေါင်းများစွာအတွက်လူသားချင်းစာနာမှုဆိုင်အကူအညီဖြစ်တဲ့ဒေါ်လာ 10.3 ဘီလီယံပေးဖို့နိုင်ငံကအလှူရှင်တွေကချက်တပရိနေမှာဂရိပြုလိုက်ကြပါတယ်။ဂရိနဲ့အီတလီကြားကအိုင်အိုနီယံပင်လယ်ပြင်ထဲမှာဥရောပကိုလာဖို့အတွက်ကြိုးစားတဲ့ရွှေပြောင်းအခြေချသူ80လောက်တည်ဆုံးခဲ့တဲ့ငါးဖက်နဲ့နှစ်မြုပ်ပြီးနောက်တနေ့မှာပဲဂရိကယ်ဆယ်လုပ်သားတွေကဒီလီနဲ့လိုက်ပါသူတွေထဲမှာအသက်ရှင်ကျန်ရစ်သူတွေကိုလိုက်လံရှာဖွေနေကြပါတယ်။အခုချိန်ထိ104ယောက်ကိုကယ်တင်နိုင်ပြီးတည်ဆုံးသူက88ဦးရှိပါပြီ။
ဒရင်ချင်းကျုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားခဲ့တာပါခင်ဗျာဒီကနေ့မနေ့ပတ်တန်လွင့်စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှူးကကိုရဲမွန်ဖြစ်ပါတယ်အတန်ဖန်းရဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Rob McLean တို့ဖြစ်ပါတယ် VOA ရဲ့တောက်ကြနေမနေ့ပတ်တန်လွင့်စီစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်ကျွန်တော်ရဲ့အတန်လွင့်စီစဉ်တွေကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတူးတင်ပါတယ်တောက်တာရှင်မြမပြည်သူအပေါင်းလည်းဘေးရန်တွေဝေးကွာကြပါစေကျွန်တော်ကတော့ဇော်မိုးကြပါခင်ဗျာ Thank you.
This program has come to you from the Voice of America, Washington.